Welcome to the Voice of America in Burmese.
ဘေးအန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် April 9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9မီတာ30နဲ့51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်တင်လွှင့်နေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ Ukraine ကဗူဒာယုံကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အပေါ်မှာ Ukraine နဲ့မဟာမိတ်တွေကရုရှားကိုပြစ်တင်ရှုတ်ချလိုက်ပါတယ်။ဂျပန်နဲ့ဖိလစ်ပိုင်ကြားကာကွယ်ပူးပေါင်းဆောင်ရွက်မှုတွေထပ်ပြီးတိုးချဲ့ဖို့ဆွေးနွေးခဲ့ကြပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးရရှိမှုမညီမမျှဖြစ်နေတာတွေကိုဖြေရှင်းနိုင်ရေးနိုင်ငံတကာအလူရှင်တွေကနောက်ထပ်ဒေါ်လာသန်းပေါင်း 9,000 နီးပါးခရီးပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာတော့မြန်မာနိုင်ငံမှာမနစ်ကစပြီးတော့အလုံသမားအခွင့်အရေးချိုးဖောက်မှုတွေပြန်များလာနေပြီးဒီအခြေအနေနဲ့ပတ်သက်ပြီးတော့
ဒီကတော့ငါတို့ဝန်ထမ်းမလိုတော့ဘူး။ဒီလိုအလုံချက်ငယ်အကြောင်း90ပဲဖြစ်ဖြစ်အရောက်ကြရတယ်ဆက်မယ်ဆိုတော့ချင်းချင်းစိတ်ချပြလိုက်တာ။ကျွန်တော်တို့အရင်ဆုံးရလက်ထပ်လောက်တုန်းကတော့အဲ့လေးပါးထုံအောင်ကျွန်တော်တို့ရိုကြီးတောင်းနေရတယ်။အခုမှပိုင်းကြတော့မင်းကတော့သူတို့ဘက်ကသူ့မျိုးတွေသူတို့ဘက်ကသုံးဖြစ်နေကြတာ
။လိုင်းသာဆက်မှုဆောင်ကအလုံသမားတူပြောသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါ။ဒါအပြင်စနေညပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့ဒုအတန်းစီစဉ်ဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစည်းအဝေးအပဝဲတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံမှာလူအစုအဝေးလက်ရှိနေတဲ့ရထားဘူဒါယုံတစ်ခုကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူအများအပြားသေဆုံးဒဏ်ရာရခဲ့တာဟာရုရှားလက်ချက်ဖြစ်တယ်ဆိုပြီးယူကရိန်းနဲ့မဟာမိတ်တွေကပြစ်တင်ရှုတ်ချနေကြပါတယ်။နိုင်ငံရှေ့ပိုင်းကခရမာတော့စ်ခ်မြို့ယထာဘူဒာယုံကိုတိုက်ခိုက်မှုကြောင့်ကလေး9ဦးအပါဝင်လူပေါင်း52ယောက်ထက်မနည်းသေဆုံးပြီး88ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ယူကရိန်းမိယထာတယူပို့ဆောင်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဘူဒာယုံဟာတိုက်ပွဲတွေဘေးကနေအရက်သားတွေကိုကယ်ထုတ်ဖို့အသုံးပြုနေတဲ့ဘူဒာယုံဖြစ်ပါတယ်။အဲ့ဒီလိုရဟာအရက်သားတွေကိုရွယ်ကျဲရှိရှိတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယထာဘူဒာယုံကိုတိုက်ခိုက်တာဟာရုရှားကဂျူလွန်နဲ့စိုးရွားရက်စက်တဲ့နောက်ထပ်တပ်ဖြတ်မှုဖြစ်တယ်လို့ Twitter မှာရေးပါတယ်။ကြည်တင်ကော်ဝေးဝင်ကြီး Ben Wallace ကအရက်သားတွေနဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာဟာဆေးရဆူမှုတစ်ခုဖြစ်တယ်လို့ပြောပါတယ်။ယထာဘူဒာယုံနဲ့တခြားတိုက်ခိုက်မှုတွေကိုလုံးဝလက်ခံနိုင်စရာမရှိဘဲလူသားစာနာမှုဆိုင်ရာနဲ့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုစိုးရွားစွာချိုးဖောက်တာဖြစ်ပြီးကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိအောင်လုပ်ရမယ်လို့ကုလသမဂ္ဂကပြောပါတယ်။ဘူဒာယုံကိုတိုက်ခိုက်တာသူတို့လက်ချက်မဟုတ်ဘဲယူကရိန်းလက်ချက်ဖြစ်တယ်လို့ရုရှားကပြန်ပြီးဆွဆဲထားပါတယ်။တိုက်ခိုက်မှုမှာသုံးခဲ့တဲ့ Toshka U ဒုံးကျည်မျိုးကိုသူတို့မသုံးဘူးဆိုပြီးရုရှားကညင်ထားတာပါ။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုရာဦးကဖယ်ရှားရေးအတိုက်ခံတွေတင်သွင်းတဲ့အယုံကြည်မရှိအဆိုကိုမဲခွဲဆုံးဖြတ်တဲ့လုပ်ငန်းစဉ်စတင်ရေးတွေ National Assembly လို့ခေါ်တဲ့ပါကစ္စတန်အောက်လူတော်အစည်းအဝေးဒီကနေ့ပြန်ကျင်းပပါရယ်ဝန်ကြီးချုပ်ခန်းကတော့အခုမဲခွဲမဲ့လူရက်ကိုအမေရိကန်ကနောက်ွယ်ကနေချဲလေလို့ဆောင်တာလို့တောက်ကြနေကထပ်ပြီးတော့ဆွဆွဲပြောဆိုခဲ့ပြီးသူ့ကိုယာရူးကနေဖယ်ရှားခဲ့မယ်ဆိုရင်အတိုက်ခံတွေဖွဲ့စည်းမဲ့အစိုးရကိုသူအတိမတ်ပြုမှာမဟုတ်ဘူးလို့ပြောခဲ့ပါရယ်အကြက်တဲကြုံနေရတဲ့ဝန်ကြီးချုပ်ခန်းကတောက်ကြညနောင်ပိုင်းရုံးမြင့်တန်ကြားကစင်နိုင်ငံကိုပြောတဲ့မင်းငွန်းထဲမှာအဲ့လိုပြောသွားတာပါမူလာတော့ကဒီကရတဲ့တနင်္ဂနွေနောက်ပိုင်းမှာလုပ်ဖို့စီစဉ်ခဲ့တဲ့အယုံကြည်မရှိအဆိုမဲခွဲဆုံးဖြတ်မဲ့ကိစ္စကိုတားဆီးဖို့ဝန်ကြီးချုပ်ခန်းကစူးစမ်းတာကိုပါကစ္စတန်တရားရုံးချုပ်ကပယ်ချခဲ့ပြီးနောက်တရက်မှာဝန်ကြီးချုပ်ခန်းကတိုင်းပြည်ကိုမင်းငွန်းပြောတာပါအယုံကြည်မရှိအဆိုမဲခွဲမဲ့ကိစ္စကိုပြည်ပအင်အားကြီးနိုင်ငံတစ်ခုကကြိုးကင်စီစဉ်တာဖြစ်တဲ့အတွက်တရားမဝင်ဘူးဆိုပြီးဝန်ကြီးချုပ်ခန်းရဲ့အာဏာရပါတီဝင်အောက်လူတော်ဒုတိယဥက္ကဋ္ဌကဆုံးဖြတ်ခဲ့ပါတယ်ဒါရင်နောက်ဝန်ကြီးချုပ်ခန်းကလွှတ်တော်နဲ့အစိုးရအဖွဲ့ကိုဖြတ်သိမ်းပြီးစပောင်း90အတွင်းရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းတရားရုံးချုပ်ကရဲတော်ကြာကြာနာစစ်ဆေးပြီးတဲ့နောက်အောက်လူတော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ဟာအခြေခံဥပဒေနဲ့မကိုင်းညီဘူးလို့ဂျာတာပရီနေမှာကြေညာပြီးလွှတ်တော်ကိုပြန်အသက်သွင်းခဲ့ပါတယ်။ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနောက်ထပ်တိုးချဲ့ရေးစမ်းစစ်သုံးသပ်သွားကြဖို့ဒီကနေ့သဘောတူလိုက်ကြပါတယ်။ဒေတာတွင်တင်းမာမှုတွေရှိနေတာယ ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာစတဲ့နောက်ခံအခြေအနေတွေရှိနေချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်အာရှနှစ်နိုင်ငံကနိုင်ငံသားရေးနဲ့ကာကွယ်ဝင်ကြီးတွေ 2+2 ဆိုတဲ့ပုံစံနဲ့တူဂျိုမျိုးတော်မှာတွေ့ဆုံဆွေးနွေးကြတာပါနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုနဲ့ထောက်ပံ့ပစ္စည်းတွေမျှဝေရေးပိုကောင်းအောင်လုပ်နိုင်မယ့်အလားအလာတွေကိုစမ်းစစ်ကြမယ်လို့ဂျပန်ကာကွယ်ဝင်ကြီးယိုရှိမတ်ဆဟာယာရှိကအစည်းအဝေးပြီးမှပြောခဲ့ပါတယ်အရှေ့နဲ့တောင်တရုတ်ပင်လယ်တွေထဲမှာတရုတ်နိုင်ငံကလှုပ်ဆောင်နေပုံနေပေါ်ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတွေကဘဝင်မကြားကြသလိုယူကရိန်းကိုရုရှားကကျူကျော်တိုက်ခိုက်မှုမြောက်ကိုရီးယားဒုံးကျည်စမ်းသပ်မှုတွေအားလည်းနှစ်နိုင်ငံစလုံးကစိုးရိမ်တဲ့ကိစ္စတွေဖြစ်ပါတယ်ဂျပန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာပိုပြီးညှိကပ်တဲ့ဆက်ဆံရေးတည်ဆောက်ဖို့2015ခုနှစ်ဇန်နဝါရီလကသဘောတူစာချုပ်တစ်ခုလက်မှတ်ရေးထိုးခဲ့ကြပြီးအဲ့ဒီအချိန်ကလေးကဆိုရင်ရေတပ်ပူးတွဲစီရေးလေ့ကျင့်မှုပေါင်းအကျိတ်20နီးပါးလုပ်ပြီးသွားပါပြီ2021ခုနှစ်တုန်းကတော့လေတပ်ပူးတွဲစီရေးလေ့ကျင့်မှုတွေကိုလည်းလုပ်ခဲ့ကြပါတယ်တရုတ်နိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်ဖိလစ်ပိုင်ရဲ့ကင်းလက်လုပ်ငန်းတွေပူအားကောင်းစေဖို့အတွက်ကာကွယ်ရေးနဲ့နည်းပညာပိုင်းပစ္စည်းကရိယာတွေဂျပန်နိုင်ငံကလွှဲပြောင်းကူညီပေးခဲ့မှုပါတယ်။တောင်တရုတ်ပင်လယ်တွင်မှငြိမ်းချမ်းမှုထိန်းသိမ်းရေးထိန်းချုပ်လှုပ်ဆောင်သွားကြဖို့လိုတယ်ဆိုတာဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေနဲ့တရုတ်သမ္မတရှီချင်းဖင်တို့ဒီကနေ့အလေးထားပြောဆိုခဲ့ကြတယ်လို့ဖိလစ်ပိုင်သမ္မတရုံးကပြောပါတယ်။ယူကရိန်းအကြက်တဲဆိုင်ရာစိုးရိမ်ချက်တွေကိုဗစ် -19 ကာယရောဂါရေးတွေအပါအဝင်အကြောင်းအရာမျိုးစုံကိုခေါင်းဆောင်နှုတ်ဦးကြားပေါက်ကြံနေကတနအီကြတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြတာပါထိန်းချုပ်လှုပ်ဆောင်တာတင်းမာမှုတွေရောပါပြောက်ကွယ်စေတာနဲ့လက်တွေ့ကျထိရောက်တဲ့ပူပေါင်းဆောင်ရွက်မှုတွေနှစ်ဖက်သဘောတူနိုင်တဲ့မူပေါင်းတစ်ခုချမှတ်ရေးလှုပ်ဆောင်တာတွေကနေတောင်တရုတ်ပင်လယ်မှာငြိမ်းချမ်းမှုလုံခြုံမှုနဲ့တည်ငြိမ်မှုတွေကိုထိန်းသိမ်းရေးအစွမ်းကုန်အားထုတ်သွားဖို့လိုတယ်ဆိုတာခေါင်းဆောင်တွေအလေးထားပြောဆိုခဲ့ကြပါတယ်လို့ဖိလစ်ပိုင်သမ္မတရုံးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အငင်းပွားမှုတွေရှိနေတဲ့ကြားကပဲအပေါင်းလက္ခဏာဆောင်ဆက်သွယ်လှုပ်ဆောင်မှုတွေအတွက်အခင်းအကျင်းကိုတိုးချက်သွားရေးနှစ်ပတ်စလုံးကအခိုင်အမာပြောခဲ့ကြတယ်လို့လည်းဖိလစ်ပိုင်သမ္မတရုံးကဆိုပါတယ်။သမ္မတဒူတာဒေးဟာ2016ခုနှစ်မှာအာဏာရခဲ့ကြတဲ့ကဒေယုနိုင်ငံနဲ့ပိုပြီးနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်ဖို့လှုပ်ဆောင်ခဲ့ပါတယ်။အခုအညီချင်းငွေနဲ့ယင်းနှမျိုးနံမှုဆိုင်ရာဒေါ်လာဘီလီယံပေါင်းများစွာရမယ့်ကတိကဝတ်တွေအတွက်တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုကိစ္စနှစ်ပေါင်းများစွာအငင်းပွားလာတာကိုဘေးဖယ်ထားခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့စနေညထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်တိရီလင်္ကာမှာနိုင်ငံခြားငွေပြတ်စီးပွားပြတ်ကတ်အတွက်နိုင်ငံတကာအကူအညီဒေါ်လာတန်3000ခန့်ရဖို့ကြိုးပမ်းနေပါတယ်တိရီလင်္ကာဗန်ဒါရီဝန်ကြီးကလောင်စာဆီနဲ့ဆေးဝါးအပါဝင်မရှိမဖြစ်လိုတာတွေပြန်ဖြည့်ဆည်းနိုင်ဖို့လာမယ့်6လအတွင်းအခုလိုနိုင်ငံခြားအကူအညီလိုလိမ့်မယ်လို့ဒီနေ့ပြောလိုက်တာပါလူရည်22တန်းရှိတဲ့တိရီလင်္ကာမှာရေရှည်မီးပြက်ဆေးဝါးတဲ့လောင်စာဆီနဲ့တခြားကုန်ပစ္စည်းတွေပြတ်ပြီးကိုယ်စည်းနှုံးတွေတက်လူတွေဒေါသထွက်ကလမ်းမပေါ်တက်ဆနပြခဲ့တာကြောင့်သမရဂိုတာဘာယာရာဂျာပက္စာပေါ်ဖီယာတွေကြီးမားလာခဲ့ပါတယ်။ဗန်ဒါယဝင်ကြီးအာလီဆာဘရီကလည်းဒီလိုတဲ့ငွေရဖို့ကဟာချူလီအလုပ်လို့ကြီးမားလွန်ပြီးဒီလလည်းအမေရိကန်သွားက IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့နဲ့ဆွေးနွေးဖို့ပြင်ထားတယ်လို့ဒီပတ်တာဝန်ဆက်ယူပြီးပထမဆုံးအင်တာဗျူးမှာ Rider သတင်းဌာနကိုပြောခဲ့ပါတယ်။တိရီလင်္ကာအနေနဲ့နိုင်ငံတကာရံမငွေစာချုပ်တွေပြုပြင်ပြောင်းလဲပြီးပေးချေစရာတွေအတွက်ဆိုင်းငံ့မှုတွေတောင်းဆိုဖို့ပြင်ထားကဇူလိုင်မှာပေးချေဖို့ရှိတဲ့ဒေါ်လာတန်1000အတွက်ညှိနှိုင်းဖို့ပါယုံကြည်မှုရှိထားပါတယ်လို့ဝန်ကြီးဆာဘရီကဆိုပါတယ်။ဒါအပြင်အခုလိုကြိုးပမ်းနေတာကလုံးဝပြန်ပေးဆက်ဖို့ပြက်ကွက်တဲ့အစီအမရောက်အောင်စွမ်းကုန်လုပ်နေတာဖြစ်ပြီးဒီအဆင့်ရဲ့ဆိုးကျိုးကြီးမားလို့မှုကိုလည်းသိထားပါတယ်လို့ဝန်ကြီးဆာဘရီကဆက်ရှင်းပြခဲ့ပါတယ်။လက်တလုံးမှာတော့အရေးပေါ်အခြေအနေအောက်လက်မပေါ်ထွက်ဆန္ဒပြမှုတွေကိုထင်းနေအောင်မရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေပြန်ဖြည့်ဆည်းပြီးပုံမှန်အခြေအနေတစ်ခုပြန်အောင်ဖို့အရေးကြီးနေတယ်လို့လည်းဝန်ကြီးဆာဘရီကအလေးထားပြောခဲ့ပါတယ်ခင်။တရုတ်နိုင်ငံစီးပွားချက်ချာရှန်ဟိုင်းမြို့ကြီးမှာကိုဗစ်ကြောင့်တက်ကြီးမိပါတွေဇက်တိုက်ဆေးရုံမှာသိမ်းဆုံးလာနေပါတယ်။လူရေ26သန်းအထိရှိတဲ့ဒီရှန်ဟိုင်းမြို့ကြီးမှာBA2 Omicron မျိုးကွဲသစ်တွေ့ပြီးကူးစက်မှုတွေမြင့်တက်လာချိန်အခုလိုသေဆုံးမှုဖြစ်လာတာက COVID-0 COVID အမြင့်ဖြတ်ရေးတင်းကျပ်တဲ့မူဝါဒအကျိုးဆက်ပါလို့သေဆုံးသူမိသားစုတွေကဝေဖန်လိုက်ပါတယ်။ အခုလိုတကြီးပိုင်းတွေတည်ဆုံမှုစက်တိုက်များလာနေတာကရှန်ဟိုင်းဒေါင်ဟိုင်းတကြီးစောင့်ရှောက်ရေးစီယုံမှာဖြစ်နေတာလို့ဒီမိသားစုဝင်တွေကဆက်ပြောပါတယ်။အခုလိုဖြစ်ရတာကကိုဗစ်ပိုးရှိသူတွေနဲ့ထိတွေ့မိတဲ့ဆေးဝန်ထမ်းတွေကိုအတင်းကျပ်ကွာရန်တင်းခွင့်နေခိုင်းတာကြောင့်ဆေးရုံဝန်ထမ်းပြက်လက်ကသူတို့ချစ်ခင်ရသူတွေအတွက်ကုသမှုကောင်းကောင်းမပေးနိုင်တာကြောင့်လို့တည်ဆုံသူမိသားစုဝင်တွေက AP သတင်းထံကိုရှင်းပြကြပါတယ်။ဒီမိသားစုဝင်တွေအနေနဲ့ဒီအတွက်အကူအညီတောင်းခံဖို့နဲ့ဖြည့်ရှင်းချက်ရဖို့လူမှုကွန်ရက်မီဒီယာတွေပေါ်တက်ရည်နေကြကလူနာသတင်းမရသလောက်ဖြစ်နေတာအတွက်လည်းဆေးရုံတွေကလုံခြုံရေးကင်မရာတွေကတဆင့်ကြီးကွင်းရဖို့ကိုတောင်းဆိုနေကြပါတယ်။အသက်82နှစ်အရွယ်မြို့သမီးရှန်ပင်မင်းဟာမိသားစုဝင်အနာမှာမရှိဘဲဒီဘက်တနင်္ဂနွေတွေကတည်ဆုံသွားခဲ့တယ်လို့မိသားစုဝင်တွေကယူကျုံမရ AP သတင်းဌာနကိုပြောခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးမညီမမျှရနိုင်မှုဖြစ်ရှင်းနိုင်ရေးနိုင်ငံတကာလူရှင်တွေကနောက်ထပ်ဒေါ်လာတန်ပေါင်း 5,000 နီးပါးခရီးပေးလိုက်ကြပါတယ်။ကုလသမဂ္ဂကြောထောက်နောက်ခံပြုထားတဲ့ COVAX COVID ကာကွယ်ဆေးညွှန်ပေါင်းအဖွဲ့ကနေပို့ဆင်းရတဲ့နိုင်ငံတွေကိုဒီ COVID-19 ကာကွယ်ဆေးပို့ပေးဖို့နိုင်ငံတကာလူရှင်တွေညီလာခံကျင်းပနေရမှာဒေါ်လာတန်4,800ပို့ပေးဖို့ခရီးပေးလိုက်တာပါ။ဂျာမန်ဝန်ကြီးချုပ် Olaf Scholz ကလည်းဒီ COVID ကမ္ဘာကာယရောဂါကြီးကပျောက်ကွယ်သွားသေးတာမဟုတ်သေးဘူး။ကမ္ဘာနေရာတိုင်းမှာ COVID ကိုအနိုင်မတိုက်နိုင်သေးဘူး။ပင်နေရာမှာမှကိုဗစ်နှိမ်နေနိုင်မှာမဟုတ်ပါဘူးလို့အင်တာနက်ကလုပ်တဲ့ဆွေးနွေးပွဲမှာဒီနေ့ပြောလိုက်ပါတယ်။ဒါအပြင်အခုလိုကမ္ဘာနေရာတိုင်းမှာကိုဗစ်ကိုအနိုင်တက်နိုင်ဖို့ကအားလုံးရဲ့တာဝန်သာဖြစ်တယ်လို့လည်းဝန်ကြီးချုပ်ရှို့စ်ကဆက်ထောက်ပြလိုက်ပါတယ်။ဂျာမနီ၊အင်ဒိုနီးရှား၊ဂါနာနဲ့ဆနီဂဲနိုင်ငံတွေကကြီးမှုကျင်းပတဲ့ဒီညီလာခံအနေနဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံတွေနဲ့အဆင်းရဲဆုံးနိုင်ငံတွေကြားကိုဗစ်ကာကွယ်ဆေးရရှိမှုနှုန်းကြီးကြီးမားမားကွာခြားလာနေတာကိုဖြစ်ရှင်းပေးနိုင်ဖို့လုံ့ပတ်နေကြတာပါ။ဒီကိုဗစ်ညွန်ပေါင်းအဖွဲ့ကိုကာကွယ်ဆေးမဟာမိတ်အဖွဲ့ကပြီးကမ္ဘာ့ကျန်းမာရေးအဖွဲ့တပြည့်ချုံနဲ့ကုသရောဂါဆိုင်ရာအသင့်ပြင်ဆင်ရေးနဲ့တည်ထွင်စမ်းသပ်မှုရှိရေးစုပေါင်းအဖွဲ့တို့ကပူးတွဲဥဆောင်ပြီး145နိုင်ငံကိုကာကွယ်ဆေးထုတ်မှုသန်း1400စာဖြန့်ဝေပြီးဖြစ်ပေမဲ့မနစ်နှစ်ကုန်ချီမှန်းထားတဲ့သန်း2000ထက်ကိုလျော့သွားခဲ့ပါလေခင်ဗျ။ Sorry Arabia အနေနဲ့ Hajj ခေါ်မက္ကာဖျားဖို့ခီးသွားတသန်းထိဒီနှစ်မှာတိုးမြင့်ခွင့်ပြုလိုက်ပါတယ်။အရင်နှစ်နှစ်ကကိုဗစ်ကမ္ဘာကာယရောဂါကန့်သတ်မှုတွေကြောင့်ပြည်တွင်းပြည်ပကမက္ကာဖျားဖို့ခီးတဲ့အများကြီးရောကျသွားကြရကနေဒီနေ့ဇူလိုင်စတောင်းပွဲမှာအများကြီးပြန်ခွင့်ပြုဖို့ဖတ်ဝင်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်တာပါ။အစ္စလမ်ဘာသာရဲ့အုတ်မြစ်ကြီး၅ခုတည်းကတစ်ခုဖြစ်တဲ့ဒီမက္ကာဝတ်ပြုပွဲကိုမွတ်စလင်တိုင်းကတသက်မှာအ ਨੇ စုံတစ်ချိန်သွားနိုင်ဖို့မျှော်လင့်စတောင်းထားကြပါတယ်။ကမ္ဘာမှာအကြီးအမားဆုံးဘာသာရေးဝတ်ပြုပွဲတွေကတစ်ခုဖြစ်တဲ့ဒီမက္ကာစတောင်းပွဲမှာကိုဗစ်မဖြစ်ခင်2019ခုနှစ်ကြုံကတော့ဖျားဖူးပေါင်း 2.5 သန်းအထိစီကားခဲ့ပါတယ်။ဒါပေမဲ့ကိုဗစ်ရောဂါစတဲ့2000ခုနှစ်မှာတော့ဖျားဖူး 1000 ကိုပဲဆော်ဒီအာနာပိုင်တွေကခွင့်ပြုပေးခဲ့ပါတယ်။မနေ့2021ခုတုန်းကတော့ဖျားဖူးရေအတွက်ပြန်တိုးမြင့်ပေးခဲ့ပေမဲ့ကိုဗစ်ကာကွယ်ဆေးအပြည့်ထိုးထားတဲ့နိုင်ငံသားနဲ့နိုင်ငံတွင်းနေထိုင်သူစုစုပေါင်း 6,000 ကိုသာမဲနိုင်စနစ်နဲ့ခွင့်ပြုခဲ့တာပါ။ဒီနှစ်မှာလည်းတသန်းအထိတိုးမြင့်လိုက်ပေမဲ့ကာကွယ်ဆေးအပြည့်ထိုးထားသူအသက်65နှစ်အောက်ကသာခွင့်ပြုမှာဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်ဒီဘက်ကလာသူတွေအနေနဲ့ကိုဗစ်ပိုးမရှိကြောင်းဆော်ဒီနိုင်ငံကိုမရောက်ခင်82နာရီတွင်စမ်းသပ်စစ်ဆေးထားတဲ့ရက်လက်ကိုပြဖို့လိုအပ်ပါတယ်။
နောက်ဆုံးရသတင်းလေးကိုကိုကြော်ကြော်သိန်းနဲ့ကိုမင်းတို့ကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံဘက်ကအလုသမားကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကစပြီးတော့မြန်မာနိုင်ငံမှာအလုသမားအခွင့်အရေးချိုးဖောက်ခံရတာတွေတဖြည်းဖြည်းပိုများလာတယ်လို့အလုသမားအဖွဲ့တွေကပြောလိုက်ပါတယ်။လာဆောင်ပေးပဲဆက်ယုံပေးသွားတာမျိုးအပြင်အခြေခံလုပ်ခလာစားတော့မှအပြည့်ဝမပေးခြင်းနဲ့လုပ်ငန်းတွေစက်မှုစုံတွေလည်းပိုများလာနေပါတယ်။နိုင်ငံကအဖွဲ့အစည်းတွေကလည်းမြန်မာပြည်ရဲ့လက်လောအခြေအနေတွေကိုစောင့်ကြည့်နေပြီးတော့ပြည်ပခါတွေကြားကလူခွင့်ချိုးဖောက်မှုတွေနဲ့အတူအလုသမားအခွင့်အရေးကိစ္စတွေကိုလည်းအလေးထားပြီးတော့စုံစမ်းစစ်ဆေးသွားဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ။အလုသမားအခွင့်အရေးချိုးဖောက်ခံမှုတွေကပြည်တွင်းနိုင်ငံကြီးပြည်ထောင်စုတွေနဲ့တွဲပြီးပေါ်ပေါက်လာတာလို့အလုသမားရေးစောင့်ကြည့်တဲ့အဖွဲ့တွေက view တွေကိုပြောပါတယ်။အာဏာသိမ်းတာကိုဆန့်ကျင်တဲ့အလုသမားအဖွဲ့အစည်းတွေကိုတရားမဝင်ဘူးလို့စစ်ကောင်စီကကြေညာလိုက်တဲ့နောက်အရင်ကရရှိထားတဲ့အလုရှင်အလုသမားအစိုးရဆိုတဲ့အငင်းပွားမှုဖြေရှင်းရန်တရားကပြတ်သွားပါတယ်။အဲ့နောက်အလုရှင်အလုသမားကြားပြဿနာတွေကတနေ့တခြားများလာတာပါ။အ အခုချိန်ထိပုံမှန်မဖြစ်သေးတဲ့ဗန်လုပ်ငန်းကြောင့်စက်မှုဇုံလိုကုန်ထုတ်လုပ်ငန်းတွေလည်းကမောက်ကမဖြစ်နေပါတယ်အစိုးဆုံးကတော့ကုန်ကြမ်းကိုဈေးကြီးကြီးနဲ့တွင်းနေရတာအပြင်လျှက်စစ်မီးမမှန်တာကြောင့်တချို့ကလုပ်ငန်းကိုအရှုံးနဲ့ရပ်လိုက်ပြီးတချို့ကတော့သူတို့ဆက်ပြီးရှင်သန်နိုင်ဖို့အလုပ်သမားတွေအပေါ်မှာအမျက်ထုတ်တဲ့နည်းလမ်းကိုရွေးချယ်လာကြပါ
ကျွန်တော်ဒီပိုင်ကြတော့ဘဝကုန်းနဲ့အရောက်၄00လောက်ဆန်းထားတယ်။ဒီကတော့ငါတို့ဝန်ထမ်းမလို့တော့ဘူး။ဒီတို့အလုပ်ချက်ငယ်အရောက်50ပဲဖြစ်ဖြစ်အရောက်100ပဲဆုံးမယ်ဆိုရင်ချက်ချင်းစိတ်ချပြန်တာ။ကျွန်တော်ဒီအရင်အစိုးရလက်ထက်လောက်တုန်းကတော့အဲ့၄ပါးထုံတော့ကျွန်တော်ရုပ်ကြီးကောင်းနေရတယ်။အခုမှပိုင်ကြတော့မြင်ရတော့သူတို့ဘက်ကသူ့မျိုးတွေသူတို့ဘက်ကဆုံးဖြတ်ချက်ကြောင့်စာထုတ်လိုက်တယ်။အဲ့ဒီစာကအတိအကျသွားတော့လူသားစည်းကွက်မှာပြက်စီးလာတာပေါ့
။ရန်ကုန်တိုင်းလိုင်သာဆက်မှုဆောင်ကအလုပ်သမားတဦးက VOE ကိုပြောခဲ့တာပါ။အလုတ်တရက်ပြက်ရင်လာစားတဲ့ကကြက်5000ဖြတ်တာဖီအားပေးပြီးအချိန်မှုစင်းကိုင်းတာအလုတ်ပိတ်ရက်မပေးတော့တာတွေအခုနောက်ပိုင်းမှာဖြစ်လာပါတယ်ဒီလိုအခြေအနေမှာအလုတ်သမားတွေအနေနဲ့ဥရပါအခွင့်အရေးတွေကိုမရကြတော့ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ကဒေါ်ခိုင်စာအောင်ကပြောပါတယ်ဟုတ်န
ော်တင်တော်ကောင်းမွန်တဲ့လုပ်ငန်းဝင်ဖြစ်အောင်ပြောလို့စာချုပ်တွေချုပ်ထားနိုင်ခဲ့ကြတယ်ပေါ့နော်ဒါပေမဲ့အဲ့စာချုပ်တွေဟာဘာဖြစ်သွားလဲဆိုလို့ရှိရင်ဒီအနာသိမ်းမှုနောက်ပိုင်းမှာလုံမသမကတွေကိုဒီတိုက်ကတ်ထားပြီးတော့ဖြုတ်ခွဲလာတဲ့နောက်ပိုင်းမှာဆိုရင်အလုံရှင်များကနေပြီးတော့ဒီစာချုပ်တွေကိုအားလုံးကိုဖျက်သိမ်းလိုက်တယ်ဆိုတော့ဒီကြေညာချက်တွေလုတ်ခဲ့ပါတယ်အဲ့ရဲ့အကျိုးဆက်အနေနဲ့လုံမတွေကရခင်ရတဲ့လစာတွေထံများစွာကြော့နေပြီးတော့ရကြတယ်ဆိုတာတွေဖြစ်လာပါတယ်အလုံမသမကတွေလုပ်ငန်းခွင်ထဲမှာမရှိတော့ဘူးတရားဥပဒေစိုးမိုးမှုတွေမရှိပါတော့တဲ့အခါမှာလုံမတွေအနေနဲ့ကဥပဒေပါအခွင့်အရေးကိုတော့မရတော့ပါဘူးအချို့လုပ်ငန်းတော်တော်များများမှာဆိုလို့ရှိရင်ဆို4800ကိုမပေးဘဲနဲ့ဒီ overtime ကြီးအပြည့်မပေးဘဲနဲ့ခိုင်းနေတဲ့လုပ်ငန်းတွေအများပြားဖြစ်လာပါတယ်
။ပေးရခံစားခွင့်နဲ့လူမှုဖူလုံရင်းခံစားခွင့်တွေကိုလည်းအလုပ်သမားတွေမရတော့ပါဘူး။အလုပ်သမားခွင့်ရချိုးဖောက်တာလွတ်လပ်စွာစုယုံဖွဲ့စည်းခွင့်မရတာသဘောတူပြီးသားစာချုပ်တွေကိုဖျက်သိမ်းတာတွေကအပြည့်ပြည့်ဆိုင်ရာအလုပ်သမားအဖွဲ့ ILO ရဲ့ပြဋ္ဌာန်းချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာလို့အလုပ်သမားတွေကပြောပါတယ်။မြန်မာလူသမားတွေရထားတဲ့အခွင့်အရေးတွေဆိုတာနိုင်ငံတကာစံနှုန်းတွေထက်နေပါပြီးအဲ့ဒါကိုမှအခွင့်အရေးထပ်ပြီးချိုးဖောက်ခံနေရတာလို့အလုပ်သမားတွေကပြောပါတယ်မြန်မာနိုင်ငံကိုအလုံးစုံစီးပွားရေးပိတ်ဆို့ဖို့ဆုံးဖြတ်ချက်ချတဲ့အခါမှာဒီကိစ္စတွေကိုထပ်သွင်းစဉ်းစားနိုင်ဖို့ ILO နဲ့ဥရောပသမဂ္ဂ EU အစိုးရတွေကိုပြည်တွင်းအလုပ်သမားအဖွဲ့တွေကတင်ပြထားကြပါတယ်လက်ရှိမှာအလုပ်ရှင်တွေဘက်ကလည်းကုန်ကြမ်းစည်းတက်လာတဲ့အကြက်တဲနဲ့ရင်ဆိုင်နေရသလိုအလုပ်သမားဘက်မှာလည်းလစာနဲ့မလုံလောက်တဲ့အခြေအနေကြောင့်နှစ်ဖက်ညီနိုင်ဖြည့်ရှင်းနိုင်မဲ့နီလန်းကိုပြန်လုပ်ဖို့လိုကြောင်းစီးပွားရေးလေလာသုံးသက်သူဦးသူရိန်လွင်က VOE ကိုပြောပါတယ
်။ဒါပြပြရတဲ့အဓိကအကြောင်းရင်းကလောကလစာမတူးနိုင်တာကြောင့်ပါ။တကယ်လို့၄000ရှိရကိုမတူးပဲဒီတိုင်းဆက်သွားမယ်ဆိုရင်ဒီလူသမားတွေကအလွန်များစီးရဲမှုကိုကြုံတွေ့ရတော့မှာဖြစ်ပါတယ်။ဒီစီးရဲမှုတန်တရာကသူတို့သားသမီးတွေကိုကြောက်မထားနိုင်တဲ့အခြေအနေစိတ်ကမပြနိုင်တဲ့အခြေအနေဒီဖြစ်လာနေနိုင်ပါတယ်။အရင်းခံပြဿနာကတော့လောကလစာကိုနှစ်နှစ်တစ်ချိန်ပြန်လည်သုံးသက်မှာဖြစ်ဖြစ်မယ်အခုချိန်ထိမလုပ်နိုင်နေတာကြောင့်ပါ။
ဒီတော့တမှာကြားပြူအထည်ချုပ်ယူရိုဂိတ်အထည်ချုပ်မြန်မာဘက်စတက်အထည်ချုပ်ဟီရှမ်ပတ်ဆိုင်ဆက်ယုံနာရှာအထည်ချုပ်ပရီးမီးယားကော်ဖီစတဲ့လုပ်ငန်းတွေမှာလည်းလစာမပေးတာအချိန်မိုခိုင်းတာဥရိမဲ့အလုပ်ထုတ်တာတွေရှိနေပြီးအလုပ်သမားတွေဆန္ဒပြတာလည်းဖြစ်လာပါတယ်အလုပ်ရှင်တွေဟာအေဂျင်စီတွေအကူအညီနဲ့3လကြာယာယီဝန်ထမ်းတွေကိုခန့်ပြီးအငြင်းတန်းဝန်ထမ်းတွေကိုအလုပ်ဖြုတ်ပစ်ကြပါတယ်ဒီနည်းနဲ့ရောကြီးငွေအများပြားပေးရမယ့်အရေးရှောင်ရှားလာကြတယ်လို့အလုပ်သမားတွေက VOE ကိုပြောပါတယ်အလုပ်သမားခွင့်ရေးကိုလစ်လျူရှုတဲ့ကုမ္ပဏီအများစုကအာရှနိုင်ငံတွေကဖြစ်တဲ့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကကုမ္ပဏီတွေဖြစ်တယ်လို့အလုပ်သမားရေးလုပ်နေသူတွေကပြောပါတယ်ပြည်ပကလာတဲ့လုပ်ငန်းရှင်တွေဟာအလုပ်သမားခွင့်ရေးကိုအများဆုံးချိုးဖောက်နေတယ်လို့သွေးစည်းညင်ညွတ်သောသမဂ္ဂများအဖွဲ့ချုပ် SGUM ကဒေါ်မျိုးအေးက VOE ကိုပြောပါတယ်
ဟာအလုပ်ရှင်တွေကသူတို့ကိုယ်တိုင်ရည်တည်ဖို့ရုန်းကန်နေရတာကြောင့်ချိုးဖောက်တာမျိုးတော့မမြင်ဘူးအဲ့လိုမျိုးဆိုလို့ရှိရင်စနေကပြည်တွင်းထဲမှာလုပ်နေတဲ့ဟိုလုပ်ငန်းရှင်တွေကပို့ပြီးချိုးဖောက်ကြမှာပေါ့အခုကချိုးဖောက်တာကနိုင်ငံခြားကုမ္ပဏီတွေကပို့ပြီးချိုးဖောက်တယ် brand တွေကပို့ပြီးတော့ချိုးဖောက်နေတယ်ပေါ့အခွင့်အရေးမှာအဲ့ဒါတွေဟာသူတို့ရဲ့ ethic ကြောင့်ပဲဖြစ်နေတယ်သူတို့ရဲ့ဝိသမလောဘကြောင့်ပေါ့အခုချိန်မျိုးမှာကျတော့ပိုဆိုးတာပေါ့နော်သူတို့ကဟိုအကာအကွယ်တစ်ခုအောက်မှာယူလို့ရနေတဲ့အခါကျတော့
နိုင်ငံတကာသဘောတူညီချက်တွေအလုပ်သမားအခွင့်အရေးတွေကိုမြန်မာနိုင်ငံမှာချိုးဖောက်နေတာရှိမရှိစုံစမ်းစစ်ဆေးဖို့ကော်မရှင်တစ်ခုကိုလာမယ့်ကျွန်းလာထဲမှာဖွဲ့သွားမယ်လို့ ILO ကမတ်လ25ရက်နေ့မှာကြေညာခဲ့ပါတယ်။အဲ့ဒီစုံစမ်းစစ်ဆေးကော်မရှင်ကို2022ခုနှစ်ကျွန်းလာ ILO ညီလာခံအပြီးမှာဖွဲ့သွားမှာပါ။ဒါပေမဲ့စစ်ကောင်စီလက်ထက်မှာ ILO အဖွဲ့တွေထိထိရောက်ရောက်လုပ်နိုင်မယ်လို့အလုပ်သမားအဖွဲ့တွေကမျှော်လင့်မထားကြပါဘူး။
ကျွန်တော်လည်းမဖွဲ့မယ် ILO ရဲ့စုံစမ်းရေးကော်မရှင်ကဟိုလွတ်လွတ်လပ်လပ်မိခွင့်ရဖို့တော့တိတ်မမြင်ဘူးဖြစ်နိုင်တာတစ်ခုကတော့ဒီအလုံသမားအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ဒီအလုံသမားအဖွဲ့အစည်းတွေမှာချုပ်ဖောက်ခံရတာဒီဘာတွေရှိလဲဆိုပြီးတော့အနည်းဆက်ဆုံးယူရင်တော့သူပိုးမြန်နိုင်လိုက်မယ်ပြည်တွင်းထဲကိုဝင်လာပြီးစုံစမ်းစစ်ဆေးဖို့လုပ်ဖို့ကတော့ခက်ခဲမယ်ကြံ့ကြာလိမ့်မယ်လို့ထင်တယ
်အာနာသိမ့်မှုနဲ့ကာယောဂါကြောင့်ပြည်တွင်းကအလုတ်ကင်ပေါင်း 1.6 သန်းဆုံးရှုံးခဲ့တယ်လို့ ILO ရဲ့နောက်ဆုံးအစီရင်ခံစာတစ်ခုကပြောထားပါတယ်အထက်ကျုံနဲ့ခီးသွွားလုပ်ငန်းမှာပို့ပြီးအထိနာခဲ့လို့အမျိုးသမီးတွေကအမျိုးသားတွေထက်အလုတ်ခံပို့ပြီးဆုံးရှုံးခဲ့ပါတယ်လက်ရှိမှာလုံသားဈေးကွက်ကတိုးတက်မှုမရှိဘဲနောက်ပြန်သွားနေပါတယ်ဒီတိုင်းဆက်ပြီးတော့ဖြစ်နေမယ်ဆိုရင်စင်ရနှံပါမှုကပိုဆိုးလာလိမ့်မယ်လို့လည်း ILO ကခန့်မှန်းထားပါတယ်ခင်ဗျာ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုကစပြီးတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွေရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်စီစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့ရှမ်းပြည်အကြောင်းကိုတင်ပြထားပါတယ်ဒီစီစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်မှာအရက် movie ကောင်းမောင်းလာတဲ့စစ်သားကပြည်နယ်သားတစ်ယောက်ကိုပွဲချင်းပြီးတေဆုံးအောင်တိုက်ပြီးတော့ထွက်ပြေးသွားပါတယ်အဲ့ဒီကိစ္စကပြည်နယ်မှာတရားဥပဒေစိုးမိုးမှုမရှိတော့ဘူးဆိုတာကိုပြသနေတယ်လို့ဒေသခံတွေကပြောနေကြပါတယ်။ဒီဆောင်မကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်ကသတင်းတောက်နန်းတီဝီကရေးသားထားပြီးဟန်ဆိုင်ကတင်ဆက်ပေးသွားမှာပါ
။ဒီကနေ့ဇန်နဝါရီလကုန်ပိုင်းကရှမ်းပြည်အလယ်ပိုင်းရဲ့တောင်ပေါ်မြို့တစ်ခုဖြစ်တဲ့မိုင်းရှုမြို့မှာနေထိုင်တဲ့ဆိုင်းမောင်ညိုတယောက်သူ့အိမ်အပြန်လမ်းမှာစစ်ကအတိုက်ခံခဲ့ရပါတယ်။အဲ့ဒီပြပြဟာလူအများပြားရှိနေတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်နားမှာဖြစ်ပွားခဲ့တာဖြစ်ပြီးမျက်မြင်သက်သေသူရဲ့ပြောပြချက်အရစစ်ကဟာအနီးနားမှာရှိနေတဲ့တပ်ကစစ်သားတယောက်မောင်းလာတာပါအချိန်နဲ့တိုက်လိုက်တဲ့အတွက်ကြောင့်ဆိုင်းမောင်ညိုဟာမိသားအတော်ဝေးဝေးကိုလွင့်ထွက်သွားပြီးလမ်းဘေးမှာပွဲချင်းပြီးကြကြံတေဆုံးခဲ့တာကားကတော့မောင်းပြီးသွားခဲ့ပါတယ်ဆိုင်းမောင်ညိုဟာဆိုင်ငယ်အဖိုးပြည့်စီရောင်းဝယ်တဲ့ဆိုင်တစ်ခုပိုင်ဆိုင်ထားသလိုကားပွဲစားနဲ့လိုင်းကားမောင်းတဲ့အလုပ်ကိုပါလုပ်ကင်နေသူပါသူမှာတမီလေးတယောက်လည်းရှိပါတယ်။အဲ့ဒီတမီလေးအမေအသက်25နှစ်အရွယ်ရှိနန်းဟမ်ကသူ့တမီလေးဟာအဖေပါဖြစ်သွားလဲဆိုတာကိုနားမလည်သေးပဲအဖေဖြစ်သူပြန်လာမှာကိုစောင့်နေသေးတယ်လို့ပြောပြပါတယ်
။ဒီပွန်ပါဝိုက်ထားဦးနေ။နေမကအင်းဒီအင်းနဲ့ခင်နဲ့အင်းနဲ့နဲ့
ပန်းဟာဒီတမတော်ရဲ့ဤပနာပြေးပြီး
ခတ်တဲ့ဖက်ကပါရောကျေးမလာပေးတာမရှိဘူးလုံးဝလာမကြည့်ဘူးအမရဲ့သူတို့ကအဆင်ပြေအောင်လုပ်ပေးမယ်လို့ပြောတယ်ကျေးမင်းဖို့အုတ်ကူတွေကိုစားစွန်းနေဘလောက်ကြလဲဆိုတာအကုန်စရင်လောက်ထားဆိုပြီးယမီယဖရှေမာတွေသူအများရှေမာပြောထားတယ်သူတို့လာပြောတဲ့ချိန်ကျမအမျိုးသားအလောင်းတော်မတကြိုရတည်ဘူ
းသူမခင်ဘုံဆိုင်းမောင်ညိုဟာအိမ်ရဲ့စားဝတ်နေရေးအတွက်ရှာဖွေပေးနေသူဖြစ်တာကြောင့်သူမရှိတဲ့နောက်သမီးလေးရဲ့လိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့သူမတယောက်တည်းရုန်းကန်နေရတယ်လို့ဆိုပါတယ်
။ခေါရမလျောနေတဲ့စင်မတက်စင်တက်ပါခံရင်းမျိုးအောင
်ခုတော့ဘာမှလာမပြောတော့ဘူး။ဘာမှတာဝန်ယူမို့တာဝန်ခံမို့မရှိဘူး။သူရှိစံကဆိုရင်တအိမ်လုံးဆိုသူပဲတာဝန်ယူတယ်။သူမရှိတဲ့နောက်ပိုင်းဘာမှဆိုကိုပေါ်ကြလာတယ်။မိဘတွေလည်းရှိတဲ့အတွက်ကြောင့်ကိုပဲရုန်းကန်နေရတယ်။အစစအရရာအားလုံးပဲမငင်းညူရဲ့ဘူးတမီးရတုံးနဲ့ပဲရှိသေးတယ်။ကလေးညနာငယ်မှာကြောက်ရတယ်။သူများလိုအဖေမရှိဘူးဆိုတော့သူရချင်တာစူးစမ်းပြီးဝယ်ပေးတယ်
။ဆိုင်းမောင်ညိုရှိချိန်ကသူမဟာ၃နှစ်အရွယ်တမီးလေးကိုတာထိန်းချောင်းနေခဲ့ရပြီးအိမ်တော်စုရဲ့ဝင်ငွေကိုမရှာဖွေခဲ့ရပါဘူး။လက်ရှိအနေအထားမှာတော့ရရအလုံးနဲ့မိသားစုဝင်ငွေလေးရဖို့တမီးလေးကြောင်းနေနိုင်ဖို့ဤမျိုးစုံနဲ့ပတ်စံရှာနေရပါတယ
်။การออนไลน์ซื้อขายนี้ค่ะเด้ခရစ်မမေ
ဒီမှာခုမအွန်လိုင်းစီးပွားရေးလောက်တာဈေးရောင်းတယ်မလောက်ဖူးတဲ့အလုပ်တွေလည်းလုပ်တယ်အရင်ကမလောက်ဖူးဘူး အာနာကတူတော်လက်ထဲမှာရှိတယ်ဆိုတော့တူတော်လောက်ချင်တာလောက်လို့ရတယ်။ကျမကတော့စိတ်နာတယ်။ကျမအမျိုးသားကမတည်တင့်ပဲတရားတယ်လေ။သူ့အတက်ကိုတန်ဖိုးမထားဘူး။ချစ်လာရင်တောင်တာဝန်ယူမှုမရှိဘူး။အတက်ငယ်ငယ်နဲ့မဟုတ်ဆိုမှဖြစ်ရတယ်။ကလေးကလည်းငယ်ငယ်လေးပဲရှိသေးတယ်။
ဆိုင်မွန်ယူရဲ့နာယီအုတ်ကူနဲ့ဘုံကြီးချောင်းကိုလူတဲ့အလူတွေအတွက်ချက်သိန်း150ကုန်ကြခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဆိုင်မွန်ယူရဲ့နာယီကုန်ကြငွေကိုစရင်ပြုစုခံပြီးနာယီကိုတပ်ပုံလာရိုက်သွားပြီးတော့တစုံတရာပြုစုခဲ့ခြင်းမရှိပါဘူးယခုနှစ်မတ်လ30ရက်နေ့မှာတော့ငွေသား25သိန်းချက်ထောက်ပံ့ပေးခဲ့ပါတယ်အာဏာသိမ်းပြီးနောက်ပိုင်းရှမ်းပြည်ရဲ့တရားဥပဒေစိုးမိုးရေးတရားမျှတမှုရှိရင်းနဲ့တာဝန်ခံမှုတွေဟာလုံးဝယူရင်းပြက်စီသွားပြီလို့ဒေတာခန်တွေကဆိုပါတယ်ရှမ်းပြည်မြန်မာနိုင်ငံရဲ့တိုင်းဒေသကြီးနဲ့ပြည်နယ်အားလုံးထဲမှာလက်နက်ကင်အဖွဲ့များစွာနဲ့မဟာမိတ်အဖွဲ့တွေလှုပ်ရှားမှုရှိနေတဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်ပါတယ်အဲဒါကြောင့်စစ်တပ်ကကြေကြေပြင်းပြင်းတက်ဆွဲခံထားတဲ့ရှမ်းပြည်အနှံ့အပြားကဒေတာခန်တွေဟာဗဟုအစိုးရအပေါ်နှစ်ပေါင်းများစွာကတည်းကအယုံအကြည်မဲ့ခဲ့ကြပါတယ်အခုလိုဆိုင်းမောင်းညိုအသက်ခံနိုင်ရတဲ့ဖြစ်စဉ်ဟာနှစ်များစွာထဲကအယုံကြည်မဲ့နေတာကိုပိုပြီးတော့တောင်လေးနှစ်စီတဲ့ဥပမာတစ်ခုလည်းဖြစ်စေပါတယ်။မနစ်ကမက်ရှလာထဲမှာအသက်68နှစ်အရွယ်ရှိတဲ့တက်ကြီးအမျိုးသားတဦးကိုအာနာတိုင်းစစ်တပ်ကဘူဒိုဇာကားနဲ့ဝင်တိုက်လို့ပွဲချင်းပြီးတေဆုံခဲ့ရတဲ့ဖြစ်ရဲ့ရှမ်းပြည်ရဲ့မြို့တော်တောင်ကြီးမြို့လေကောင်မှာဖြစ်ပွားခဲ့ပါတယ်။စစ်တပ်ဟာကားနဲ့ဝင်တိုက်တာကိုမျက်မြင်တွေ့ခဲ့ရသူဒေသခံသတင်းထောက်တဦးကလူအတန်ကိုအခုလိုပြောပြထားပါတယ်
။သူတွေ့တွေ့လဲလမ်းမပေါ်မှာအများကြီးပဲမနေ့၈ :00 လောက်ဖြစ်မယ်ထင်တယ်စစ်ကားနဲ့တပ်ကဝင်တိုက်သွားတာသူတို့မောင်းလာတဲ့ကော်ကားမှာဆိုင်ငယ်တစည်းလေးတွေးခဲ့တယ်အလောင်းတချို့မဲ့နေ့မှာစစ်တပ်ကအလောင်းကိုစစ်ဆီးဖို့လိုတယ်ဆိုပြီးတော့ယူသွားတာအဲ့ဒီအလောင်းကိုနေ့လေတနိုင်ကြော်လောက်မှပြန်လာပို့တာတွေးရတယ
်လူတည်မှုအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိခဲ့ဘူးလို့လည်းသိရပါတယ်စစ်တပ်ဘက်ကပြည်သူလူထုအပေါ်လူအခွင့်အရေးချိုးဖောက်မှုများစွာရှိပေမဲ့မှန်ကန်တဲ့တရားစီရင်မှုပြုလုပ်တာတွေမရှိခဲ့ဘူးလို့ရှမ်းပြည်ကနိုင်ငံရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးနန်းခွန်မလေးကပြောပါတယ်
။လက်ရှိအချိန်မှာဆိုရင်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီရှိနေပြီးသားတော့တရားစီရင်ရေးရန်တရားတွေကစစ်တပ်ရဲ့ဒီထိန်းချုပ်မှုအောက်မှာရှိနေတယ်ဆိုတော့ပို့ပြောမှမျောလင်းလို့မရတော့ဘူးနော်။အဲ့ဒီစီရင်ဒီတရားစီရင်ရန်တရားနေပြီးတော့မှတရားမျှတတဲ့တရားစီရင်မှုပေးမယ်ဆိုတဲ့ဟာကမျောလင်းလို့မရနိုင်တဲ့အကြာပြီးနောက်ခေါက်နိုင်ငံကတိုင်ဝမ်အနေနဲ့ကလည်းဒီစစ်တပ်ရဲ့ဒီကျူးလွန်နေမှုတွေကိုပေါ့နော်ထိရောက်တဲ့ရေးရွဆောင်ရွက်မှုတွေရှိမနေဘူးပေါ့နော်မလုပ်ကြဘူးမလုပ်နိုင်ဘူးပေါ့ဒါကတော့ကျွန်တော်တို့အားလုံးမြင်တဲ့အတိုင်းပဲပေါ့
စစ်တပ်ကလူသိရှင်ကြငင်းမရတဲ့ဖြစ်စဉ်တွေဖြစ်သွားခဲ့ရင်ကျူးလွန်ထားတဲ့တပ်သားကိုဖမ်းဆီးထောင်ချတာတွေလုပ်ပေးမယ်လူငင်းချမ်းသာခွင့်နဲ့ပြန်လွတ်ပေးတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့ဘူးတယ်လို့သူမကထောက်ပြပြောဆိုခဲ့ပါတယ်
။တက်တက်ထဲမှာရှိရဲ့သူ့ရဲ့ဒီတရားစီရင်စနစ်ကိုကသူ့ရဲ့တပ်သားတွေကိုကင်းလွတ်ခွင့်ပေးထားသလိုဖြစ်နေတာပေါ့နော်။ဆိုတော့စစ်သားတွေကလည်းလူခွင့်ရေးပြန်ပြောင်းတင်းတင်းနဲ့ပို့ပြီးတော့မှကျူးလွန်ကြတာပေါ့လေ။ဘာလို့လဲဆိုရင်သူတို့ရဲ့ဒီတရားစီရင်စနစ်ကိုကဒီထိရောက်တဲ့ဟိုအရေးယူဆောင်ရွက်မှုမရှိဘူးပေါ့နော်။ပြန်တော့ခါပူဆိုးလာကစစ်တပ်ကိုတခြားပြင်ပကနေမျိုးမှအေးယူတဲ့ညံပြားတွေအခြေအနေတွေကမရှိခဲ့ဘူးပေါ့နော
်စစ်တပ်ဟာတိုင်းပြည်နဲ့ပြည်သူကိုကာကွယ်ရမယ့်တာဝန်ဖြစ်ပေမဲ့စစ်တပ်ရဲ့လုပ်ရဟာပြည်သူတွေဒုက္ခရောက်အောင်လှုပ်ဆောင်နေတာဟာလူခွင့်ချိုးဖောက်ရရောက်တယ်လို့ရှမ်းလူခွင့်ရင်မှန်တိုင်ကပြောရေးဆိုခွင့်ရှိသူစိုက်ဟော်ရှန်ကအခုလိုပြောပါတယ
်ဘဟောဝါဒီအောလုံးတော့ပင်အောင်လင်းအောင်လာငါတေကဟောက်ခါလို့လေတွေ့တယ်မလား
စစ်တပ်ကိုဥပဒေရအရေးယူခြင်းပထမတစ်ချက်ကကျွန်တော်တို့နိုင်ငံကတရားမျှတမှုရှိလားတရားဥပဒေကပြည်သူတွေအတွက်တကယ်လွမ်းချုံမှုရှိလားဆိုတာကျွန်တော်တို့နေတဲ့နိုင်ငံကမျှတတဲ့တရားဥပဒေတရားစီရင်မှုမရှိရင်ကျွန်တော်တို့ဘယ်လိုတော်လှန်နိုင်လဲလက်ရှိချိန်ကအာဏာကစစ်တပ်လက်ထက်မှာအလုံးရှိထားတဲ့ဆိုတော့မျှတတဲ့တရားဥပဒေရရှိဖို့ကအလွန်ခက်ခဲတယ်လို့ကျွန်တော်မြင်တယ်
စစ်တပ်ကပြည်သူကိုပိုးပြီးဖိနှိပ်လေသူ့ရဲ့ရည်ရှိဖြစ်တည်မှုကိုဖျက်ဆီးမိလေပဲလို့ဥပဒေပညာရှင်တဦးကလည်းအခုလိုပြောပြထားပါတယ
်ပြည်သူပေါ်နိုင်တဲ့စင်းလို့နေတဲ့ပုံမှာပေါ့စစ်တပ်ကတော့သူ့ရဲ့ဂုဏ်တိတ်ခါစစ်တပ်သူ့ရဲ့ဂုဏ်တိတ်ခါစစ်တပ်ရဲ့အဖွဲ့အစည်းသူ့ရဲ့ဂုဏ်တိတ်ခါသူလူမျိုးနိုင်တဲ့စင်းလို့နေမယ်ဆိုရင်ဆက်လို့နေမယ်ဆိုရင်ရည်ရှိမှာတော့ အဲ့ဒီမြန်မာကြဆုံချင်းဖက်ကူအတပြပြဥတီနေတယ်ယခုလိုချင်းမျိုးဆိုရင်အာဒီလိုမျိုးကမ္ဘာလေမှာပြည်စုစုပြီးကိုပြီးသူကိုတော့မှနေပြီးနေဆက်တဲ့ဖွဲ့စည်းဆိုတာကတော့ဒီလိုနေဆက်လေသူရဲ့ institutional ဟောတဲ့သူရဲ့ရန်ရကူတူဖြစ်စည်းလေပဲလို့ပဲကျွန်တော်မြင်လဲဥပဒေမရှိလေဒီ institution သူရဲ့ possible ကဖြစ်စည်းလေပဲလို့တော့ပဲကျွန်တော်မယူလို့ပါတယ
်ဒါပြင်သူကအခုလိုထက်လောင်ပြောထားပါသေးတယ
်တရားစီရင်မယ်ဆိုရင်တော့မဒါကျင်းတိုင်းငယ်နည်းဆိုမရှိဘူးလေနော်တရားမြတ်မှုမရှိဘူးရှင်ဘယ်လိုမျိုးဖြစ်ပါစေပေါ့နော်ဒါတရားကြီးရတော့ငါအမြင်သမားဒီပါရရောက်တဲ့အခုဖြစ်တယ်ပေါ့နော်အဲလိုတော့မြင်တယ်ဘယ်လိုမျိုးတရားစီရမယ်ဆိုတော့ဒါကဒီချင်းချင်းပေါ့နော်သူတွေကဥပမာသူကတည်ရမှာမဟုတ်ဘူးသူမရှိလေအုတ်ချုပ်သူမရှိတယ်ပြင်မဲ့လေတရားဥတွေကအများရန်ရှိနေမှာပဲတဘောတော့စီမစီကန်းစွာနေရတဲ့အချိန်မှာရှိနေမှာပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုထားပါဘူးဒို့အံအတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အံရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00 နာရီကနေ10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ9:00 နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒုသန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ဒီမိုကရေစီလူခွင့်ရင်းနဲ့ခစ်ပြိုင်ကမာစီစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American သံကနေ2022ခုနှစ်ဒီ April 6ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို9:00 နာရီကနေ 10:00 နာရီထိ line တို့မီတာ 32.51 နဲ့ line လမ်းမီတာ 190 လောက်ကနေဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုတော့ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ Democracy လူခွင့်ရင်းနဲ့ခေပြိုင်ကဘာစီစဉ်ကိုနားဆင်ရမှာပါဥပဒေစိုးမိုးမှုရှိပြီးတော့ဖွံ့ဖြိုးတိုးတက်ရေးအခြေအနေမှာလူခွင့်ရေးကိစ္စတွေကတစ်ခုနဲ့တစ်ခုအပြိုင်နေကြပါတယ်အမေရိကန်ဗာဂျီးနီးယားပြည်နယ် Fairfax County ကတက်တန်းကြောင်းတကြောင်းအမှုတမှုနဲ့ပတ်သက်ပြီးတော့မူဝါဒချမှတ်ကြတဲ့အခါမှာလူမျိုးရေးခွဲခြားမှုလူနည်းစုခွင့်ရေးနဲ့တန်းတူညီမျှမှုအကြောင်းတွေကိုဒေါက်တာသိန်းလွင်နဲ့ဦးတမောင်တန်းတို့ကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ခွင့်ရေးကိစ္စတွေကဖိနှိပ်မှုပြင်းထန်နေတဲ့မြန်မာနိုင်ငံလိုအခြေအနေပြမှာဖိနှိပ်သူနဲ့ဖိနှိပ်ခံကြားပြဿနာဖြစ်ပါတယ်။ဒါပေမဲ့တရားဥပဒေစိုးမိုးမှုရှိပြီးဖွံ့ဖြိုးတိုးတက်ရေးအခြေအနေတွေအောက်မှာတော့လူခွင့်ရေးကိစ္စအချင်းချင်းအားပြိုင်စဉ်းစားရတာတွေရှိလာပါတယ်။တခြားရေးကြီးလာတဲ့အကြောင်းပြိုင်တွေကိုချိန်ရတာတွေလည်းရှိလာပါတယ်။ဝေမြောင်နဲ့ဖြစ်ပါတယ်။တိမ်မြောင်နဲ့နက်ပါတယ်။မကြသေးပြီကအမေရိကန်မှာဖြစ်ခဲ့တဲ့အမှုတမှုကအဲ့ဒီလိုအမှုမျိုးပါအမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ် Fairfax County မှာ Thomas Jefferson အစိုးရအထက်တန်းကျောင်းတစ်ကျောင်းရှိပါတယ်အစ်စ်မြင့်ဆုံးကျောင်းဖြစ်တာမို့ထားကျင်ကြတဲ့မိဘတွေကအများကြီးပါဒါပေမဲ့ဒီကျောင်းကကျောင်းသားလက်ခံတဲ့အခါမှာသတ်မှတ်စာမူးပွဲအမှတ်နဲ့ပဲလက်ခံခဲ့တာဖြစ်ပါတယ်အဲ့ဒီအခါမှာအာရှတွေဘွားအမေရိကန်ကျောင်းသားတွေက83ရာခိုင်နှုန်းဝင်ခွင့်ရရှိခဲ့ကြပါတယ်။အဲဒီကျောင်းဝင်ခွင့်မူဝါဒကို2020မှာပြင်ဆင်လိုက်ပါတယ်။မူဝါဒအသစ်မှာတော့အလဲလန်းကျောင်းတွေကိုဝင်ခွင့်အချိုးကျဖွဲ့ဝေပေးလိုက်တဲ့အတွက်တောင်အမေရိကနဲ့လူမဲကျောင်းသားတွေရဲ့ဝင်ခွင့်ကသုံးဆတက်လာပြီးအာရှကျောင်းသားတွေက54ရာခိုင်နှုန်းပဲရှိပါတော့တယ်။ဒါကြောင့်အာရှအမေရိကန်ကျောင်းသားပြည်ပတွေကကျောင်းကိုတရားစွဲပါတယ်။ဆိုင်တရားသူကြီးကကျောင်းဝင်ခွင့်ဘူဝါဒအသက်ဟာ အာရှနယ်ဘွားကျောင်းသားတွေကိုလူမျိုးရေးအရခွဲခြားတဲ့မူဝါဒပဲဖြစ်တယ်လို့ဆုံးဖြတ်လိုက်ပါတယ်မူဝါဒပြင်ဆင်ရတဲ့အကြောင်းကိုပြောရမှာကျောင်းတာဝန်ရှိသူတွေဟာကျောင်းရဲ့လူမျိုးပတ်စည်းပုံအချို့ကိုသဘောမကျတဲ့အတွက်ကျောင်းဝင်ခွင့်မူဝါဒအသစ်ကိုပြင်ဆင်ရတာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်ရှေ့ပိုင်းခေတ်တရားသူကြီးဒေါ်ဒီအန်ဟယ်တန်ကပြောပါတယ်မူဝါဒအသစ်နဲ့လူမျိုးအချို့ကိုပြန်ချိန်တာဖြစ်တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့တရားရုံးကဆိုပါတယ်။ကျောင်းကတော့အယူခံတက်မယ်လို့ပြောပါတယ်။လူခွေရတော့ကပြောမယ်ဆိုလို့ရှိရင်ဒီအမှုမှာလူမျိုးရေးခွဲခြားမှုနဲ့လူနည်းစုအခွင့်အရေးဆိုတဲ့အကြောင်းအရာနဲ့အားပြိုင်နေကြတာကိုကျွန်တော်တို့တွေ့ကြရမှာပါ။ဘူဝါဒတွေလက်တွေ့စဉ်းစားတဲ့အခါဘလို့များချိန်ထိုးကြပါတယ်။ဒေါက်တာသိန်းလွင်ကိုအခုလိုကျွန်တော်မေးကြည့်ပါတယ်။နောက်တစ်ဖက်မှာကြားတော့လည်းကိုသိန်းလွင်ကဒီကျွန်တော်တို့ကြောင်းတွေမှာကြည့်လို့ရှိရင်เนาะလူမျိုးစုံမှုနောက်ခံနေစုံမှုဒါမှဆွေးနွေးတာတွေကပို့ပြီးတော့အတိအမြင်ကျော်ဝရတယ်ဆိုတော့ပေါင်းဖွဲ့မှုဆိုတာလည်းရှိပြန်တယ်ဆိုတော့ဒီတရားသူကြီးဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးကိုသိန်းတွေဘယ်လိုများမြင်လဲ
ခုနပြောတဲ့ကြောင်းရဲ့ကြောင်းလက်ခံမှုကညံရီပေါ်မှာမူတည်တယ်နိညံရီပေါ်မှာဇာညံရီပေါ်မှာခွဲခြားပြီးတော့ကြောင်းကလက်ခံတယ်ဆိုတော့အခုဒီနေ့ခေတ်သွားတဲ့ပညာရေးကဒီ क्वे ပြားမှုတွေထဲမှာခုနလူမျိုး क्वे ပြားတာအသားအရောင် क्वे ပြားတာဒီအပြင်ကိုညံရီ क्वे ပြားမှုတွေအဲ့ဒါပါခွဲခြားမှုမရှိဘူးလို့ဟုတ်တယ်။ဒါဒီနေ့သွားတဲ့ပညာရေးကဒီအားလုံးအတွက်ကျုံးဝင်တဲ့ inclusive education ဖြစ်တဲ့နဲ့ညံရီ क्वे ပြားမှုကြောင့်ခွဲခြားတာမျိုးကဒါလည်းခွဲခြားတာတစ်မျိုးဖြစ်တယ်။ဒီအကြောင်းကိုနှစ်သက်လို့ရွေးချယ်ရင်ဒါသူတို့ကိုခွဲခြားမှုမရှိဘဲနဲ့လက်ခံမှုတင်တယ်ခုနဘလို့အကြောင်းနဲ့မှာပေါ့ဘလို့ क्वे ပြားမှုနဲ့မှာခွဲခြားဖို့မတင်ပါဘူး။ဒါကျွန်တော်ကဒီပညာရေးမှာဒီအားလုံးဓာတ်ညီညီမြပါဝင်တဲ့ inclusive education ရှုထောင့်ကနေကျွန်တော်ပြောတာ
ပါ။ဒီမှာတော့ခရိုင်လို့ခေါ်မှာ county တွေ county တွေမှာကြာရင်သူကပညာရေးကိုလုပ်တဲ့ခါမှာအော်ငါတို့ကတော့သိပ္ပံပညာကိုဦးစားပေးတဲ့ကျောင်းတစ်ကျောင်းတော့ထားတယ်။ကျန်တဲ့ကျောင်းတွေမှာတော့ခုနကိုသိန်းတွေပြောတဲ့သဘောတရားတွေအကျောင်းကိုဖွဲ့စည်းကြ။ဒါပေမဲ့ဒီကျောင်းကတော့ညာရင်တစ်ခုလည်းပဲထားမယ
်။သူတပင်းတော့အစိုးရတွေတာဝန်ယူတဲ့အများပြည်သူတက်တဲ့ public school တွေဒီ public school တွေကတော့ဒါဘာမှခွဲခြားဖို့မသင့်ဘူးအားလုံးဓာတ်ညီညီများရှိတယ်ဆိုတော့တချို့မိဘတွေမှာအထူးပြုကျင်တာရှိတယ်လေဒါဘာသာရေးအထူးပြုကျင်တာရှိတယ်ယဉ်ကျေးမှုအထူးပြုကျင်တာရှိတယ်ခုနပညာရေးပိုင်းဆိုင်ရာပေါ့အထူးပြုကျင်တာရှိတယ်အဲ့ဒီအထူးပြုမှုတွေကတော့ဒီပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရတာရှိဖို့တင်ပါတယ်ဒါကမိဘနဲ့ကျောင်းသားရဲ့ရွေးချယ်မှုပေါ့အခုအရင်ဆုံးနိုင်ငံအစိုးရတွေကအစိုးရကတာဝန်ယူတဲ့ public school တွေမှာအရေးသွေးကောင်းအောင်လုပ်တယ်ဒီတင်ကြားမှုကဆရာတွေရဲ့အရေးသွေးတင်ထောက်ဥပ္ပစီအားလုံးပြည့်စုံအောင်လုပ်တင်တယ်။ကျောင်းသားတွေရဲ့ရွေးချယ်မှုကအရေးသွေးကြောင့်ပုဂ္ဂလိကကြောင့်ရွေးချယ်တာမျိုးမဖြစ်တင်ဘူး။ဒီအစိုးရတာဝန်ယူတဲ့ public school တွေကအရေးသွေးကောင်းနေရမယ်။အဲ့ဒီတပြိုင်တည်းထက်မှာပဲပုဂ္ဂလိကပညာရေးလွတ်လပ်ခွင့်အရာအထူးပြုကျင်တာတွေ။နော်ယဉ်ကျေးမှုကိုအထူးပြုကျင်တဲ့ကိုယ်ပိုင်ယုံကြည်မှုအထူးပြုကျင်တဲ့ဤပညာဆိုင်ရာအထူးပြုကျင်တဲ့အားကစားအထူးပြုကျင်တဲ့အမှုပညာအထူးပြုကျင်တဲ့အဲ့လိုအထူးပြုတဲ့ကျောင်းမျိုးကတော့ပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရရှိတင်ပါလေ
။ဟုတ်ဟို1990ခုနှစ်နောက်ပိုင်းပေါ့ကျွန်တော်တို့မြန်မာနိုင်ငံကလည်းကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတွေကိုဝင်ဝင်ရောက်ရပါတယ်။ MIT တက္ကသိုလ်ရောက်သွားတဲ့ကျောင်းသားတွေတယောက်ရှိပါတယ်ကိုတင်ထက်ကျော်ဟုတ်ခေါ်ပါတယ်။သူကကျွန်တော်မေးကြည့်တယ်။ဟောကျွန်တော်တို့မြန်မာကျောင်းသားတွေနဲ့ခြားကျောင်းသားတွေနဲ့ MIT မှာသင်ရတဲ့လူပွားတယ်ဆိုတဲ့တခြားနိုင်ငံကလာတဲ့ကျောင်းသားတွေကမတင်ချာအိုလံပစ်ကိုဝင်တယ်အဲ့ဒီအတွက်ကိုသူကငငယ်လေးတည်းကစပြီးတင်ချာအိုလံပစ်အတွက်ဆိုပြီးတော့ထိန်းလုပ်တာမချက်ကိုစလိုဗေးကီးယားရှေ့ယူရောပါနိုင်ငံတွေကမအဲ့ဒီမူဝါဒရှိတယ်နော်အဲ့တော့ဒါကအစိုးရအကြောင်းနေပေါ့နော်အဲ့တော့အစိုးရအကြောင်းနေမှာအဲ့လိုဝင်းမြူလာတဲ့အခါမှာမြန်မာအကြောင်းသားဒါလည်းကိုတင်တက်ကျော်လို့ဆိုတာကတခေါ်ပါမှာမြန်မာနိုင်ငံတစ်ခုလုံးကအကြောင်းသား100တန်းစာပွဲနဲ့စစ်လို့ရှိရင်ဆယ်ရောက်ထဲမှာဝင်တဲ့ကျောင်းသားမျိုးပါ။အဲသူတို့တော်မှာပဲဒီလူတွေနဲ့ရှင်လိုက်တဲ့အခါမှာအတော်ကျိတ်ယူရတယ်။ဘိုးဘကလူတွေကခုနလိုလေ့ကျင့်ပေးလိုက်တဲ့လူတွေကနော်အဲကျွန်တော်တို့တိုက်ကလို့မှာဆိုရင်အဲစာသင်ရာသီပြာသီဆိုနေပါတာများတော့ဖြစ်ရင်သူတို့ကရှင်းပါလာယူတယ်။အကုန်လုံးကလည်းအေထွက်တယ်ပြီးလို့ရှိရင်နှစ်နှစ်ထဲနဲ့ဘက်ချလာပြီးသွားတယ်နောက်နှစ်နှစ်ကိုမာစတာဆက်ယူသွားတယ်လေးနှစ်မှာသူကလေးနှစ်နဲ့ပြောင်းသွားကြဘူးတော်တွေလိုမွေးတယ်ပေါ့နော်ကျွန်တော်တို့အရင်တုန်းကလည်းသိပ္ပံရီကျိုးဆိုတဲ့ပုံစံနဲ့ဒေါက်တာညင်ညီလက်ထက်မှာလောက်ခဲ့ကိုကျိုးတာအဲ့တော့မူဝါဒအနေနဲ့စဉ်းစားပြီဆိုရင်เนา let me about the pay and hang on low at the petty my lure in we will look at chende. The fact my jadol, general of Soso, general who then in the Sunday get up low. No, a quay ye danu ni my Israel. And I will below chamberly. Pay out in follow.
The Muarari Chamaneca Madi, Siman Kangwere did you go? Nanga Suariga, to do ye lua cheboma, a chamma de Muarama pitting, Jonaya lua cheboma, a PZ de Muarama pitting. Kunaja, Jona lua chesa, Jonariga, the Muara Chamma de Duriga, a along Danu Kunishi on Sanya Bibu Lure, a tema, two juna de Jonari Shi, gifted. A two juna de Jona lua check with a PZ Bibu Lure. Ta chao na ye luwa che kuna lu ro ri mwe thau mwe so de mu wa ra myo tha yin da chao na ko kwa ja yauk de chao na chin chin kwa ja yauk de de chou lu ri ko da nyan ye kaung lo so pi lo po khun yi pe lai de da mi ba nau khan kaung lo so pi khun yi pe lai de da chao na chin chin kwa ja yauk de mu wa ra ga ro kwa ja bo ma tin bu mu wa ra ga ro dan du a khun yi shi tin de chao na ga lu wa la yin no chao na ye luwa che ko phi si de lo saung chin myo lo phu lu wa de da Ta Muaraya Kwajara Mu Chana Luache Kuna Chanaru gifted Kaliri. Ta Drua Taman Kaliteku Drua Juza Atomu and Yan Yigo Lila Mua Gaune Kajaro. A chain to Rune Dru Tamatare and Lila Tin Yuame Hari a chain to Rune Bidwai. Chane Chema Now the Saint Dru Lila Vulura Wo Da Jana Luache. Chana Luachegu Pizida Muaro Pitine, Taime Dolu Mulu Kunye Bida Muaro Mamma Pitimo.
โอเคตะยงหน่วยหน่วยเนี่ยวิวโยดิอินเดียหน่วยเนี่ยลุงโยเนี่ยไต่ต่อไล่ดาใบเปโลตรุดิနိုင်ငံသားဖြစ်နေတဲ့အတွက်အကြောင်းမို့လို့မွေးတာလဲပမာဏမြန်မာမွေးတယ်16နှစ်ဆယ်တောင်အောင်နေထိရတယ်ဒါတိုင်ရင်းသားကိုနိုင်ငံသားကိုမဖြစ်အောင်ဒီလူတွေသူတို့ဒီခုနပရော်ဖက်ရှင်နယ်စကူးလို့ပြောတဲ့เนาะကျွန်တော်တို့စေတိုက်သူတို့အင်ဂျင်နီယာเนาะတက်သူတို့เนาะအသက်မွေးမွေးကြောင်းတက်သူတို့ကိုသူတို့ဝင်ဝင် ဒီကလေးရဲ့လူခွေရတောင်းကလည်းကြည့်ပြီးလို့ရှိမူဝါဒရဘယ်လိုစဉ်းစားဒါလူခွေရနဲ့နွယ်လာတဲ့မူဝါဒဆိုင်ရာကိစ္စလို့ကိုသွင်းနေနေဆွေးနွေးပေးပ
ါဒီကျွန်တော်အမြင်ကတော့ပညာရေးကခွဲခြားဖို့မတင်လူမျိုးနဲ့ဖြစ်ဖြစ်နိုင်ငံသားဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီပညာရေးကတော့ခွဲခြားဖို့မတင်သူရဲ့ပညာတည်ယူနိုင်တဲ့အခွင့်အရေးကိုပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့စဉ်းစားရမှာကပညာရေးကဒီအခုအယူဆသစ်တွေရှိလာပါပြီဒီကမ္ဘာနိုင်ငံသားအယူဆပါပဲနိုင်ငံမှာပဲနေနေဒါကမ္ဘာလူသားတွေဖြစ်တယ်ဒါလူသားဖွံ့ဖြိုးရေးကိုဆောင်ရွက်ဖို့လိုတယ်ကိုယ်နိုင်ငံသားသူ့နိုင်ငံသားခွဲခြားဖို့မလိုဘူးဒါကကျွန်တော်တို့လူသားဖွံ့ဖြိုးရေးကိုစဉ်းစားတဲ့အတွက်ဒီနိုင်ငံမှာနိုင်ငံသားမဟုတ်လို့ဒါပညာရေးအခွင့်အလမ်းတွေကိုဘေးဖယ်ထားမှဆိုရင်ဒါလူသားဆိုင်ရာရဒါခွဲခြားရဖြစ်သွားတယ်ကျွန်တော်အမြင်ကတော့ခုနကမ္ဘာနိုင်ငံသားဆိုတဲ့ယူဆကိုနိုင်ငံတွေကလက်ခံတင်တယ်ဘာပဲကွဲပြားကွဲပြားနိုင်ငံသားဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီပညာရေးခွင့်လန်းနေတန်းတူပေးတဲ့နယ်လို့ကျွန်တော်အမြင်တယ
်။ဟုတ်ကဲ့ဒါကတော့ဟိုနိုင်ငံသားတစ်ဖက်မှာကျွန်တော်တို့နိုင်ငံသားအခွင့်အရေးရှိမယ်။အဲတစ်ဖက်မှာကျတော့ကမ္ဘာလူသားလို့ကိုယ်သိမ့်နေပြောတယ်လူခွင့်ရေးဆိုတဲ့နော်ကိစ္စရရှိပါတယ်နော်အဲ့ဒီတစ်ခုကိုချိန်တဲ့အခါတိုင်းမှာနော်မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုကောင်းကောင်းချိန်ပြီးစဉ်းစားနိုင်ဖို့ဘာတွေလုပ်ဖို့လိုလဲလို့ကိုယ်သိမ့်တယ်
အရင်ကျွန်တော်တို့အယူဆဆွဲလာတဲ့ဟိုအမျိုးဘာသာတသနာဆိုတဲ့ဟာကတအားကိုဒီလူမျိုးရေးရအချင်းမြောင်ချင်းမြောင်နေလို့ကျွန်တော်အမြင်တယ်ချင်းမြောင်နေလို့အမြင်တယ်ကိုယ်ဘာသာမှာကိုယ်လူမျိုးမှာအဲကိုကမွန်မြတ်ပြီးတော့တခြားဘာသာတခြားလူမျိုးတွေကဘေးဖယ်ထုတ်တဲ့အယူဆအဲ့ဒီအယူဆကိုကျွန်တော်တို့ပြင်ဖို့လုပ်တယ်ဒါကကျွန်တော်တို့ပညာရေးမှာရောစာပေတွေမှာရောဒါပြင်ဖို့လုပ်တယ်ဒါလူတူချင်းစီမှာဒီဆွဲနေတဲ့အဲ့ဒီအယူဆပြင်ဖို့လုပ်တယ်နောက်တစ်ခါအဲ့ဒီဟာကိုအကောင့်တယ်ဖော်နိုင်တဲ့ဥပဒေတွေခိုင်ခိုင်မာမာရှိဖို့လို့ဘာမှမခွဲခြားပဲနဲ့လူမျိုးတို့ဘာသာတို့ကွဲပြားတာကိုဘာမှမခွဲခြားတဲ့ဥပဒေတွေတန်းတူညီမျှအခွင့်အရေးရှိတဲ့ဥပဒေတွေပြဋ္ဌာန်းဖို့လိုတယ်ဆိုတော့ဥပဒေပြဋ္ဌာန်းချက်ကိုစိတ်ပိုင်းဆိုင်ရာမှာလူတွေရဲ့အသိမြင်မှာလက်တွေ့လုံးဆောင်ချက်တွေမှာအားလုံးကဘာမှမခွဲခြားပဲနဲ့တန်းတူအဲ့ဒါကမှကျွန်တော်တို့ကပို့ပြီးတော့ငြင်းညံ့တဲ့လူဖွဲ့စည်းဖြစ်မယ်နိခွဲခြားမှုတွေကြောင့်နောက်ဆက်တွဲအကျိုးဆက်တွေနဲ့တူးချင်းမှလည်းမငင်းညံ့ဘူး။အုပ်စုလိုက်ဖြစ်လာတဲ့အခါကျတော့အုပ်စုချင်းပြိပက္ခတွေဖြစ်လာတယ်။အဲ့ဒါတွေကကျွန်တော်မငင်းညံ့တဲ့စီရောက်တယ်။အဲ့တော့ကျွန်တော်ငင်းညံ့တဲ့စီသွားဖို့ဆိုရင်ဘာမှမခွဲခြားဘဲနဲ့အားလုံးကိုတန်းတူခွင့်ရပေးဖို့လိုတယ်။အပြန်အလှန်လေးစားဖို့လိုတယ်။အပြန်အလှန်တံပိုးထားဖို့လိုတယ်။အဲ့ဒီအသိအမြင်တွေကကျွန်တော်တို့နိုင်ငံမှာကြည်ကြဲပြန့်ပြန့်ဖြစ်လာဖို့လိုပါတယ်
။ဟုတ်ကဲ့ ဆရာဦးသိန်းလေးခင်ဗျာကျေးဇူးအများကြီးတင်ပါတယ
်ဥတမောင်းသားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်ထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာစစ်တပ်ကိုထိရောက်စွာပိတ်ဆို့အရေးယူနိုင်မဲ့မူကြမ်းတရက်ကိုအမေရိကန်အောက်လွတ်တော်ကအတည်ပြုလိုက်ပါတယ်။ဘူပန်ကချမှတ်လိုက်တဲ့နိုင်ငံသားငွေထိန်းချုပ်တဲ့ဥပဒေကြောင့်စီးပွားရေးကမောက်ကမဖြစ်လာနိုင်တယ်လို့သုံးသပ်ချက်လဲထွက်လာပါတယ်။ရန်ကုန်ရင်းစိန်ထောင်တွင်းကအကျဉ်းသားတွေနေထိုင်ရတဲ့ပုံကြမ်းတွေထွက်လာခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့ဘက်တွင်သတင်းတွေကိုဒီနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာစစ်ကောင်စီအပေါ်အရေးယူပိတ်ဆို့မှုတွေပို့ပြီးတော့ချမှတ်ဖို့နဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံအားပေးမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေမူကြမ်း Burma Act of 2021 ကိုအမေရိကန်အောက်လွှတ်တော်ကဧပြီလ6ရက်နေ့မှာအတည်ပြုလိုက်ပါတယ်။မြန်မာစစ်တပ်ကိုတန်ခတ်ပိတ်ဆို့ရအပြင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးအပ်ဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေတာဝန်ခံမှုရှိလာအောင်အရေးယူဖို့စတဲ့အချက်တွေကိုဥပဒေမူကြမ်းမှာထည့်သွင်းထားတာပါ။ပြီးခဲ့တဲ့အောက်တိုဘာလကတည်းကတင်သွင်းခဲ့တဲ့သူဥပဒေမူကြမ်းကို Republican နဲ့ Democrat ပါတီကြီးတို့ခုညှိနှိုင်းပြင်ဆင်ပြီးမှဧပြီလ6ရက်နေ့ကအတန်းနဲ့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ဒါဟာကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပြီးအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာမြန်မာအရေးအခိုင်အမာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Global Witness လူခွင့်ရေးအဖွဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ Burma Act ကိုပူရဲအဆိုတင်သွင်းတဲ့နယူးယောက်ပြည်နယ်ဒီမိုကရက်အမတ် Gregory Mick ကမြန်မာစစ်သက်ကတရားမဲ့လို့ရတွေဆက်လက်ကျူးလွန်နေတယ်လို့မြန်မာပြည်သူတွေကိုဆက်ပြီးတော့ကူညီဖို့လိုအကြောင်းအောက်လွှတ်တော်မှပြောဆိုသွားပါတယ်။အောက်လွှတ်တော်ကအတီးပြုတ်လိုက်တဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်ကအတီးပြုတ်ရအောင်မှာပါအထက်လွှတ်တော်ကပါအတီးပြုတ်ပြီးရင်တော့သမရကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတီးပြုတ်နိုင်မှာဖြစ်ပါတယ်။ဒီဥပဒေမူကြမ်းအတီးဖြစ်လာခဲ့ရင်တော့အမေရိကန်အစိုးရအနေနဲ့မြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့အရေးယူဆောင်မှုတွေချမှတ်လှုံ့ဆော်နိုင်မှာလည်းဖြစ်ပါတယ်။
အမေရိကန်ထက်လွှတ်တော်မဲ့ Republican ခေါင်းဆောင် Mitch McConnell နဲ့မြန်မာနိုင်ငံဆိုင်ရာ American တာဝန်ကြီးတို့ဧပြီလ6ရက်နေ့ကမြန်မာအရေးဆွေးနွေးခဲ့ပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကတည်းက American ပြောင်စုကိုစားတာဝန်ကြီး Thomas Fider မြန်မာပြည်သူတွေဘက်ကရက်တီဆောင်ရွက်ခဲ့တာပါ။တွေ့ဆုံပွဲအပြီးထုတ်ပြန်ချက်မှာတော့အာဏာသိမ်းပြီးကတည်းကတိုက်ခန့်တွေအပေါ်စစ်တပ်ကအရှိန်မြင့်ကြမ်းဖက်ဖိနှိပ်နေပြီးဒေါ်ဆန်းစုကြည်သူ့ရဲ့စီးပွားရေးချန်ပီအော်စတြေးလျနိုင်ငံသား Sean Turner နဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းဆက်လက်ဖမ်းဆီးထားတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်စစ်ကောင်စီပေါ်ချမှတ်ပြစ်ဒဏ်ခတ်တဲ့ American မျိုးသားကာကွယ်ရေးအုပ်ပဒေ NDAA ဟာမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ကိုထောက်ခံမှုပေးထားတာဖြစ်တဲ့အတွက်လဲကျေနပ်ဝမ်းသာအားရကြောင်းဖော်ပြထားပါတယ်။အဲ့လိုလုပ်ခဲ့တာဟာစစ်ကောင်စီကိုရှောင်ကွင်းကျော်လွှားပြီးမြန်မာပြည်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတာလည်းဖြစ်တယ်လို့ဆိုပါတယ်။အဲ့လိုဆောင်ရွက်နိုင်ဖို့ဒေတာရင်းကမိတ်ဆွေနိုင်ငံတွေကတစ်ဆင့်အမေရိကန်ဘက်ကပုံမပြီးစ조사လှုပ်ဆောင်နိုင်ရေးတန်မှတ်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းမစ်ချ်မကော်နယ်ရဲ့ကြေညာချက်မှာပါရှိပါတယ်။ဒီမိုကရေစီရေးနဲ့ကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်ရရေးအတွက်အချိန်ကြာမြင့်စွာတိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေအနေနဲ့အမေရိကန်ပြည်သူတွေရဲ့ထောက်ခံမှုနဲ့ထိုက်တန်မှုရှိပါတယ်လို့လည်းပြောပါတယ်။သူကိုယ်တိုင်သူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့ကန်တက္ကီပြည်နယ်ကမြန်မာနိုင်ငံသားတွေနဲ့အတူမြန်မာပြည်ဒီမိုကရေစီရေးအတွက်ပန်းနိုင်ရောက်တဲ့အထိဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ
်မြန်မာနိုင်ငံမဟိုဘန်ကလက်သလောထုတ်ပြန်လိုက်တဲ့နိုင်ငံခြားဝင်ငွေထိန်းချုပ်တဲ့ဥပဒေတည်တရအရနိုင်ငံခြားငွေတွေကိုမြန်မာကျပ်နဲ့လဲလှယ်ရမှာဖြစ်တဲ့အတွက်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လည်းလုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နေတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ5ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်ဒီဥပဒေတဲ့ကြောင့် EU အဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာရေးလုပ်ငန်းတွေတခြား EU အရာရှိတွေနဲ့ NGO အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်နစ်နာစေနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနိုင်ငံတကာစာသင်ကျောင်းတွေကုန်သည်ကြီးများအတင်နဲ့ NGO တွေကိုဒီမူဝါဒကနေကိလုခွင့်ပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုထားပါတယ်။အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူအပါအဝင်တန်ယုံတို့ချို့ကလည်းပဟိုပိုင်းရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိုက်မယ်လို့ကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ပြည်ပကနိုင်ငံခြားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုနိုင်ငံခြားငွေနဲ့ရောင်းဝယ်ဖောက်ကားတဲ့လိုင်စေရဗန်တွေကနေတစ်ဆင့်ဒေါ်လာကိုမြန်မာကျပ်ငွေ1850တမန်စီနဲ့လဲလှယ်ဖို့အတွက်ပဟိုပိုင်းကညွှန်ကြားထားတာပါ။အဲ့ဒီညွှန်ကြားချက်ကြောင့်ပုတ်ကုံသွင်းကုံလုပ်ငန်းတွေအကြီးအကျယ်ထိခိုက်စေနိုင်ပြီးအကျိုးထက်အပြစ်ပိုများနိုင်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တို့ကလည်း VOA ကိုပြောပါတယ်
တဒေါ်လာကို1850ကျပ်နဲ့ငွေလဲနှုန်းသတ်မှတ်ချက်ဟာပြင်ပကတရားဝင်ပေါက်စီတဲ့30ရာခိုင်နှုန်းလျော့နှိုင်းနေတာကြောင့်ငွေကြေးအသွင်းအထုပ်လုပ်တဲ့တခါတိုင်း30ရာခိုင်နှုန်းအရှုံးပေါ်သလိုဖြစ်နေတယ်လို့လည်းပြည်ရေးလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်။ဒါဟာစီးပွားရေးလုပ်ငန်းတွေကိုဘဏ်လုပ်ငန်းတွေလက်ထက်လုံးဝအနှံလိုက်သလိုဖြစ်သွားပြီးလူတလောက်ပြန်နှုတ်ခွင့်မရမှာကိုလည်းပြည်တွင်းလုပ်ငန်းရှင်တွေကစိုးရိမ်နေကြတာဖြစ်ပါတယ
်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလျှက်စစ်မီးတွေအချိန်ကြာပြတ်တောက်နေပြီးလောင်စာဆီးဈေးတွေကလည်းတချိန်တိုးတက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မရေမယာမှုတွေပိုများလာပြီးမြို့ကြီးတွေမှာနေထိုင်သူတွေအတွက်ပိုမိုခက်ခဲလာတယ်လို့ရန်ကုန်မန္တလေးနဲ့မြို့ကြီးချို့မှာနေထိုင်သူတွေက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာနှောင်းပိုင်းကစလို့မီးမကြာခဏပြတ်တာတွေဖြစ်ခဲ့ပြီးဇန်နဝါရီလထဲမှာတော့မီးပြတ်တဲ့အချိန်ပိုကြာလာတာပါ။ရှေ့မေလအထိဒီလိုအချိန်ကြာမီးပြတ်တာတွေဆက်ရှိနေဦးမယ်ဆိုတာကိုလည်းစစ်အုပ်ချုပ်ရေးကောင်စီကပြောထားပါတယ်။လျှက်စစ်တပ်အပိစက်ယုံတွေထဲမှာတုံးရတဲ့သဘာဝဓာတ်ငွေတွေအတွက်ကုန်ကြစည်နဲ့ထိမ့်သိမ့်ပြုပြင်စည်တက်လာတာရတနာကန်းလုံသဘာဝတန်ွေစီမံကိန်းအစင်းမြင့်ပြုပြင်တာတွေလုပ်နေတာအပြင်ကြရပြည်နယ်မှာရှိတဲ့လျှက်စစ်တားပေးတာဝါတိုင်းတွေကိုအတိုက်ခံဖွဲ့တွေကတိုက်ခိုက်နေတာတွေကြောင့်ခုလိုမီးဖြတ်ရတာဖြစ်တဲ့ဆိုပြီးစစ်ကောင်စီကပြောထားပါတယ်မြန်မာနိုင်ငံတွင်းစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ကြတဲ့ပြင်သစ် Total စွမ်းအင်ကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေဟာလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွေကသူတို့ရဲ့လုပ်ငန်းတွေကိုပြန်ကျုပ်သိမ်းခဲ့ကြတာပါမြန်မာပြည်သူတွေအတွက်ကတော့အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအကျပ်တဲတွေအပြင် COVID-19 ကာယောဂါအနေရရှိနေချိန်မှာလျှက်စစ်မီးပြဿနာကိုပါကြုံတွေ့နေရတာလည်းဖြစ်ပါတယ
်။အစ်စိန်ထောင်ထက်ကအကျဉ်းသားတွေနေထိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးပုံကြမ်းရေးဆွဲထားတဲ့ပုံတွေကို Riders သတင်းဌာနကဖော်ပြလိုက်ပါတယ်။စုစုပေါင်း14ပုံပါဝင်ပြီးတော့ထောင်ထဲမှာဖမ်းခံခဲ့ရတဲ့အကျဉ်းသားတွေရဲ့နေ့စဉ်နေထိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကိုမင်းအပြားနဲ့ပုံကြမ်းရေးဆွဲထားတာပါ။အဲ့ဒီပုံတွေထဲမှာတော့အင်းစိန်ထောင်တွင်းကအချုပ်ဆောင်တွေမှာအကျဉ်းသားတွေအစုအဝေးလိုက်ကျမ်းပေါ်မှာထိုင်းပြီးတော့စကားပြောနေတာလှဲနေတာရေချိုးဖို့အတွက်တန်းစီနေတာတွေပါဝင်ပါတယ်။ပုံတစ်ခုမှာတော့အခန်းတစ်ခုထဲဒါဇင်နဲ့ချီတဲ့အကျဉ်းသားတွေကိုနေရာလက်မရှိပြစ်သိမ့်နေအောင်ထည့်ထားတာကိုတွေ့ရပြီးနောက်တစ်ချို့ပုံတွေမှာတော့အကျဉ်းသားတွေစိတ်မသက်မသာနဲ့ကျမ်းပေါ်လှဲနေတာကိုတွေ့ရပါတယ်။ဒီပုံတွေကိုတော့ပြီးခဲ့တဲ့နှစ်ဧပြီလကနေဇူလိုင်လကြားမှာရေးဆွဲခဲ့တာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလမှာအင်းစိန်ထောင်ကနေပြန်လွတ်လာတဲ့အကျဉ်းသားတူကထောင်တွင်းကနေခိုးထုတ်လာခဲ့တာဖြစ်တယ်လို့ Rider သတင်းမှာပြောထားပါတယ်။ပုံဆွဲတဲ့သူကတော့သူ့ဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုတွေ့ဆုံမင်းမြန်ခွင့်ပြုဖို့ကိုလည်းညှင်းဆာခဲ့ပြီးထပ်ပြစ်အဖမ်းခံရမှာစိုးရိမ်တယ်လို့လည်းပြောပါတယ်။အဲ့ဒီပုံတွေကိုတော့ပုံဆွဲသူကမွေးနေ့လက်ဆောင်အဖြစ်ပေးခဲ့တာလို့လည်းသိရပါတယ်။အစ်စိန်ထောင်ထဲမှာနေထိုင်စားတောက်ရတဲ့အခြေအနေတွေဟာအလွန်ဆိုးပြီးတော့လူလိုနေရတာနဲ့မတူဘူးလို့လည်းပြောပါတယ်။အစ်စိန်ထောင်ဟာအကျဉ်းသားဦးရေ9000လောက်သာဆက်မဲ့လို့ပြီးခဲ့တဲ့နှစ်အာနာသိန်းချိန်ကစပြီးအစ်စိန်ထောင်ထဲမှာဖမ်းဆီးထားတဲ့သူကတထောင်ကျော်နေပြီလို့နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။စစ်တပ်ကအာနာသိန်းနဲ့အချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခဲ့သူဟာ13000ကျော်ရှိလာပြီးတော့တေဆုံးသူက1930ထက်မနည်းရှိနေပြီလို့လည်း AAPP ကဧပြီလပထမပိုင်းမှာဖော်ပြထားပါတယ်။စစ်ကောင်စီကတော့ AAPP ရဲ့အစည်းအဝေးဟာချက်ကားပြောဆိုတာဆိုပြီးတော့တုံ့ပြန်ထားပါတယ
်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အုံပြုနေတဲ့လေရင်ရေရင်ရဟတ်ရင်စက်ရင်ရန်နေရာတို့နဲ့ပတ်သက်ပြီးစုငွေချီးမြှင့်မဲ့အမိန့်ကြေညာချက်တရက်ကို NUG မြို့သားညီညွတ်ရေးဆိုရကဧပြီလ9ရက်နေ့နေဆွဲနဲ့ထုတ်ပြန်ပါတယ်။ပြည်သူ့ငွေနဲ့ဝယ်ယူထားတဲ့စစ်လက်နက်ကိရိယာတွေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးတွေကိုတိုက်ခိုက်နေတဲ့လူရဲ့အပေါ်လက်မခံနိုင်ကြောင်းအဲ့ဒီတိုက်လေရင်ရဟတ်ရင်ထောက်ပို့လေရင်တိုက်ရေရင်တွေကိုအကြီးစားဖျက်ဆီးတာစစ်စင်ရေးလမ်းကူးလမ်းမှာတနည်းနည်းနဲ့ဖျက်ဆီးနိုင်တာပြက်ကြအောင်လှုပ်ဆောင်နိုင်တာဒါမှမဟုတ်အဲ့ဒီရင်တွေပိုပစ်ချနိုင်တာဒါမှမဟုတ်အဲ့ဒီရင်တွေနဲ့ပြည်သူတွေဘက်ခိုလုံလာတာစသဖြင့်ထိရောက်စွာဆောင်ရွက်နိုင်မယ်ဆိုရင်ထိုက်တဲ့စုချင်းမြင့်မယ်လို့ကြေညာချက်မှာစုချင်းငွေနဲ့တကွအသေးစိတ်ဖော်ပြထားပါတယ်ချင်းမြင့်မဲ့စူချေးငွေတွေလက်ခံရယူတာနဲ့ဆောင်ရွက်ချက်တွေကိုလည်း The Public Property Protection Act 1947 အရာတရားစွဲဆိုအရေးယူအပြစ်ပေးခံရတာမျိုးမရှိစေရဘူးလို့ NUG ယာယီသမရဒူဝါလက်ရှိလာရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့အမိန့်ကြေညာစာမှာဖော်ပြထားပါတယ်။အဲ့ဒီအမိန့်ကိုလည်း The Public Property Protection Act 1947 Section 3B ပါပြဋ္ဌာန်းချက်နဲ့အညီထုတ်ပြန်လိုက်တယ်လို့လည်းဖော်ပြထားတာပါ။အာဏာသိမ်းစစ်ကောင်စီကတော့NUG ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားပါတယ်မြန်မာနိုင်ငံမှာ2021စစ်အာဏာသိမ်းချိန်ကစပြီးစစ်ကောင်စီတပ်ရဲ့မြေပြင်ဝေဟင်ထိုးစစ်ဆင်မှုတွေကြောင့်ပြည်သူထောင်ပေါင်းချီဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးကြရပြီး အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်
နန်းလောင်နဲ့ကိုဝင်းခမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုအလိမ္မာကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ထဲမှာရုရှားတပ်တွေပြန်ဆုတ်ခွာသွားတဲ့နောက်မြို့ရော်ခီဖနာကဘူချာမြို့ကလေးမှာယာနဲ့ချီတဲ့ဒေသခံတွေတေဆုံးနေတာဟာရုရှားတပ်တွေရဲ့ရက်စက်မှုအထောက်အထားတွေဖြစ်ပြီးဒီဖြစ်ရပ်တွေကြောင့်ရုရှားနဲ့ညှိနှိုင်းမှုတွေလုပ်ဖို့ခက်ခဲလာစေတယ်လို့လည်းအဲ့ဒီမြို့ကလေးကိုတနင်္လာနေ့မှာတွားရောက်ကြည့်ရှုနေတဲ့ယူကရိန်းသမ္မတဗလော်ဒီမီယာဇလန်စကီကပြောကြားလိုက်ပါတယ်ဘူချာမြို့နဲ့တခြားနေရာတွေမှာတွေ့ရတဲ့တေဆုံးနေသူတွေရဲ့အလောင်းတွေကိုစီပိုင်းတွေမြေရောက်ခန်းတွေမှာတွေ့နေရပြီးသူတို့ကိုနှိမ့်ဆက်ညှဉ်းပန်းထားတာတွေ့ရကြောင်းသမ္မတကပြောပါတယ်။အဲ့ဒီမှာတွေ့ရတဲ့ဒေသခံအယက်သားတွေရဲ့အလောင်းတွေဟာလက်ကိုနောက်ပြန်ချီနှောင်ထားတာ၊အနီးကပ်ပစ်တတာ၊အဆုလိုက်မြုပ်နှံထားတာ၊လမ်းတွေပေါ်ပြန့်ကျဲနေတာတွေ့ကြောင်းနဲ့ဒါဟာဆေးရဇဝတ်မှုပြစ်မှုတွေဖြစ်ပြီးဒါကိုကဘာကလူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းလည်းပြောပါရယ်ရုရှားတွေလှုပ်ဆောင်ခဲ့တာတွေကိုကြည့်ရင်သူတို့နဲ့ဆွေးနွေးညှိနှိုင်းမှုတိတ်ခတ်ခဲလာနေပြီလို့လည်းပြောပါရယ်ရုရှားအစိုးရကတော့ဘူချာမြို့မှာအရက်သားတွေကိုရုရှားတပ်တွေကတက်ဖြတ်ကြောင်းဆွဆွဲမှုကိုညှင်းဆို့ခဲ့တယ်လို့ဒါရီဟာရုရှားအစိုးရကိုစန့်ကျင်အောင်ရန်စပေးဖို့လှုပ်တာတာဖြစ်ကြောင်းပြောကြားခဲ့တာပါယူကရိန်းမှာရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရက်တွေကျူးလွန်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်အဖြစ်ကနေရုရှားကိုဆိုင်းငံ့ထားဖို့အထွေထွေညီလာခံကမဲခွဲဆုံးဖြတ်လိုက်ပါတယ်။ကြီးလေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တယ်လို့ယူကရိန်းအပေါ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးကျူးလွန်ခဲ့မှုတွေအတွက်ရုရှားကိုအဖွဲ့ဝင်အဖြစ်ကဆိုင်းငံ့ထားဖို့ကြာတာရေးနေ့ကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ63မဲ၊ကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးခဲ့ကြပါဘူး။လူခွေရေကောင်စီမှာလက်တလော3နှစ်တာဝန်ယူထားတဲ့ရုရှားဟာပုံမှန်တိုင်းဆိုရင်တော့ရှေ့လာမဲ့2023ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်မှာဖြစ်ပါတယ်BA2 Omicron မျိုးကွဲဗီဇပိုးသစ်ဟာတွေ့ဘူးသမျှ virus ပိုးတွေထဲမှာကူးစက်နှုန်းအမြန်ဆုံးဖြစ်ပြီးအထူးစိုးရိမ်ရတဲ့အကြောင်းနဲ့ဆေးရုံတက်ကုသသူတွေသေဆုံးသူတွေတွေ့ရနိုင်တယ်လို့အမေရိကန်ကျန်းမာရေးပညာရှင်တို့ကသတိပေးထားပါတယ်။ BA2 Corona မျိုးကွဲဗီဇပိုးသစ်ကူးစက်မှုတွေပိုတိုးလာနိုင်ကြောင်းနဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီအပါအဝင်ထင်ရှားတဲ့နိုင်ငံရေးအတိုင်းအဝိုင်းကတာဝန်ရှိတဲ့ခေါင်းဆောင်တွေကြောင့် COVID-19 ကူးစက်မှုတွေရှိလာမှာကိုကြိုတင်မျှော်လင့်ပြီးသားဖြစ်တဲ့အကြောင်းဒေါက်တာပီတာဒက်စကပြောသွားတာပါ COVID-19 ယောဂကူးစက်တဲ့အောက်လွတ်တော်ဥက္ကဌနန်စီပလိုစီရောရှီနေဂျုံမော်ရစ်ကာလန်ရောယောဂလက္ခဏာမပြပါဘူး2020ခုနှစ်ဖေဖော်ဝါရီလောက်ပိုင်းအမေရိကန်ပြည်ထောင်စုမှာ COVID ကြောင့်သေးဆုံးသူ 98,000 ကျော်ရှိပြီဖြစ်ပါတယ်။အခု BA2 မျိုးကွဲဗီဇပိုးသစ်ကူးစက်မှုတွေကြောင့်မျိုးကြီးတွေမှာပိတ်ဆို့ကတ်တက်တဲ့စီးမြင်တွေပြန်ပြီးချမှတ်မယ်မချမှတ်ဘူးဆိုတော့အတိအကျမသိရသေးပါဘူးရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလိမ္မာပြောပြခဲ့တာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုတလဲကြီးညာပေးပါဖြစ်ပါတယ်ဗျာယူကရိန်းနိုင်ငံမှာယထာဘူရာယုံတစ်ခုကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူများပြားသေးဆုံးဒဏ်ရာရခဲ့တာဟာရုရှားလက်ချက်ဖြစ်တယ်ဆိုပြီးတော့ယူကရိန်းနဲ့မဟာမိတ်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလို့ရဟာရသားတွေကိုရွေချက်ရှိရှိတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီတိုက်ခိုက်မှုဟာရုရှားကကျူးလွန်တဲ့ဆိုးဝါးရက်စက်တဲ့နောက်ထပ်သက်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ Twitter မှာရေးပါတယ်ဗြိတိန်ကာကွယ်ရေးဝန်ကြီး Ben Wallace ကတော့အရသာတွေနဲ့အရေးပါတဲ့အခြေခံစောင့်အုံတွေကိုတိုက်ခိုက်တာဟာဆေးရသွမှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ကမ္ဘာမှာ COVID ကာကွယ်ဆေးမညီမမျှရနိုင်မှုဖြစ်ရှိနိုင်ရင်နိုင်ငံတကာလူရှင်တွေကနောက်ထပ်ဒေါ်လာသန်းပေါင်း 9,000 နီးပါးကတိပေးလိုက်ပါတယ်ကုလသမဂ္ဂကြောတောင်နောက်ခံပြုထားတဲ့ COVAX COVID ကာကွယ်ဆေးညွှန်မောင်းအဖွဲ့ကနေပိုးစင်းရတဲ့နိုင်ငံတွေကိုဒီ COVID-19 ကာကွယ်ဆေးပို့ပေးဖို့နိုင်ငံတကာအလူရှင်တွေညီလာခံကျင်းပနေရမှာဒေါ်လာ3,800ပေးဖို့ကတိပေးလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံစီးပွားရေးအချက်အချာမျိုးဖြစ်တဲ့ရှန်ဟိုင်းမြို့ကြီးမှာ COVID ကြောင့်သက်ကြီးရွယ်တွေဇက်တိုက်ဆေးရုံမှာတည်ဆုံးလာနေပါတယ်ခင်ဗျာဒီညအတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲအခုညအစည်းအဝေးထုတ်လုပ်ရေးမှူးကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Jonathan Walker တို့ဖြစ်ပါတယ် VOA American အတန်ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေလည်းထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော့ရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာအရနိုင်ပါ
This program has come to you from the Voice of America, Washington.